Washington.
Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် View American တန်ခါနေ2022ခုနှစ်စက်တင်ဘာလ19ရက်နေ့တနင်္လာညပိုင်း View မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်နေပါပြီရှင်ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကို line to meter 32နဲ့58တို့ပြင် line lab meter 190တို့ကနေတိုက်ရိုက်အနားဆင်နိုင်ပါတယ်ဒီညအတွက်ကျွန်မအလေးမှာကအစီအစဉ်မှုဖြစ်တောင်းဝန်ယူတင်ဆက်ပေးပါပါရှင်
အနေခဒင်ကင်းရင်ကြပါစေ။အနေခဒင်ကင်းရင်ကြပါစေ။နောက်ဆုံးအသတင်းတွေကိုမဆုမုံနဲ့ကျွန်တော်တပေါင်းတန်းတို့ကတင်ပြကြမှာပါ။ဒီကနေ့ကျင်းပတဲ့ကွယ်လွန်သူပြည်တိုင်းပြည်မာကြီးဒုတိယမြောက်အဲလစ်ဘက်ရဲ့နိုင်ငံတော်စာပနာကိုကမ္ဘာခေါင်းဆောင်တွေတော်ဝင်မိသားစုတွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တွေတယောက်ကြပါတယ်။ယူကရိန်းတောင်ပိုင်းကနျူကလ িয়ার တအားပေးစက်ရုံကြီးကိုရုရှားပစ်လိုက်တဲ့ဒုံးကြီးကြောက်ခဲ့တယ်လို့တအားပေးစက်ရုံကိုစီမံခန့်ခွဲတဲ့နိုင်ငံတော်ပိုင်းကုမ္ပဏီကပြောလိုက်ပါတယ်။စက်တင်ဘာလ16ရက်နေ့ကစကိုင်းတိုင်းတပင်းမြို့နယ်ရှိစာတင်ကြောင်တစ်ကြောင်ကိုစစ်လေရင်တွင်နဲ့လေကြောင်ကတိုက်ခိုက်ပြီးစစ်မကျင်ပြစ်ခတ်ခဲ့တာကြောင့်အနည်းဆုံးကလေးငယ်12ဦးခန့်သေဆုံးသွားခဲ့တဲ့အတွက် UNICEF မြန်မာကဝန်နဲ့ကြေကွဲပြီးပါကြောင်း Facebook လူမျိုးစာမျက်နှာမှာဒီကနေ့ပြောလိုက်ပါတဲ့မအလိမ်ပါလေ
ဟုတ်ကဲ့ပါဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေနဲ့အတူဒီကနေ့နားဆင်ရမှာကတော့မြန်မာစစ်တပ်ကိုလက်နက်ရောင်းချမှုတားဆီးဖို့အေးအေးတောင်းဆိုပါတယ်
မြန်မာစစ်တပ်ကိုဒီခုပိုင်းလက်နေကီတီနဲ့စေမင်းကမ်းမင်းမပိုက်နိုင်အောင်နိုင်ငံတကာအနေနဲ့လေဝိုင်းဝန်းပြီးထိန်းချုပ်ကားဖို့လိုပါ။ကမ္ဘာနိုင်ငံကြီးတွေကမြန်မာနိုင်ငံကိုလက်နေမရောဖို့လိုတွေပါ။
အေးအဖွဲပြောခွင့်ရခိုင်ဒုက္ခပြောသွားတာပါဒီအကြောင်းပြေစုံနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူတရုတ်နယ်စပ်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမြန်မာအရေးတွေးဆဆွေးနွေးတာအပအဝင်ရှမ်းပြည်နယ်တောင်ပိုင်းကဒုက္ခသည်တွေနေရပြန်နိုင်ရေးအခြေအနေနဲ့စစ်ရှောင်းတောင်သူတွေအခက်ခဲဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့တင်းနှင်းလာညတိုင်းတင်ဆက်ပေးနေကြသတင်းတောင်မှဆုအစီအစဉ်ဇီဝရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းတော်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုအရင်ဆုံးတော့တင်းနှင်းလာညရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုဥတင်မောက်တဲ့မတ်ဆုမွန်တို့ကပြောပြပေးပါပါရှင
်ဒီကနေ့ကျင်းပတဲ့ကွယ်လွန်သူပြည်တိုင်းပြည်မာကြီးဒုတိယမြောက်အဲလစ်ဘက်ရဲ့နိုင်ငံတော်စာပနာကိုကမ္ဘာခေါင်းဆောင်တွေတော်ဝင်မိသားစုတွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေတက်ရောက်ကြပါတယ်ခုချားနေရတဲ့အတန်ကတော့မြန်မာကြီးရဲ့ယုံလောင်းကိုတယ်လာစင်မှာချားနေရတဲ့အတန်မှာဒီကနေ့ကျင်းပတဲ့စာပနာအခမ်းအနားကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရောဂျယ်ဘိုင်ဒန်တို့လူတွေတက်ရောက်ခဲ့ပြီးကွယ်လွန်သူမြန်မာကြီးကိုကာရဝါပြုခဲ့ပါတယ်။တင်းတင်းငွေနေတုန်းကတော့သမ္မတဘိုင်ဒန်ကဝန်ထမ်းကြောင့်အထိတ်မှစာအုပ်မှလက်မှတ်ရေးထိုးထားပြီးမြန်မာကြီးရဲ့တပ်တန်းတစ်လျှောက်ကိုကျိုးမဖက်တာဝန်ထမ်းဆောင်ခဲ့တဲ့အပေါ်ချီးကျူးဂုဏ်ပြုခဲ့ပါတယ်။စက်တင်ဘာလ10ရက်နေ့ကကွယ်လွန်သွားခဲ့တဲ့တပ်တော်96နှစ်နန်းသက်80ရှိပြီဖြစ်တဲ့မြန်မာကြီးအဲလစ်ဘက်ရဲ့ဇာပနာခန္ဓာကိုလန်ဒန်မြို့ဝက်စ်မင်စတာဘုရားကျောင်းခန့်မှမှာကျင်းပတာပါဇာပနာခန္ဓာအပြီးတနင်္လာနေ့နောက်ပိုင်းမှာတော့မြန်မာကြီးရဲ့ရေအုပ်လောင်းကို2021ဧပြီလတုန်းကကွယ်လွန်ခဲ့တဲ့ကျင်းရတော်ဖိလစ်မင်နာကြီးရဲ့ရေအုပ်လောင်းမြုပ်နှံထားတဲ့ဝင်းဆာရဲတိုက်စိန့်ဂျော့ချ်ဘုရားကျောင်းမှာတည်သံအခမ်းအနားနဲ့မြုပ်နှံမှာဖြစ်ပါတယ်မြန်မာလူကြီးကွယ်လွန်ပြီးတော့ထီးနှံအရေးအရာကိုဆက်ခံခဲ့တဲ့သားတော်တတရမြောက်ချားစ်ဘီယန်နဲ့မကြသေးခင်ကအသက်ခံခဲ့တဲ့ပြည်ထောင်ဝင်ကြီးချုပ် List Trust ကိုပါဝင်ပြည်ထောင်အုပ်ချုပ်ရေးပိုင်းခေါင်းဆောင်တွေအပြောင်းလဲရှိပေမဲ့အမေရိကန်နဲ့ပြည်ထောင်ကြားခိုင်မာတဲ့ဆက်ဆံရေးဆက်ပြီးရှိနေမှာဖြစ်တယ်လို့အင်ဂျူရောတာဝန်ရှိသူတွေက VOA ကိုပြောပါတယ်။တမ္ပရဂျိုးဘိုင်ဒန်ကပြည်ထောင်နိုင်ငံကပြန်လာနေပြီးလာမယ့်ဗုဒ္ဓဦးနဲ့ကုလသမဂ္ဂထွေထွေညီလာခံဘေးပန်းဆွေးနွေးပွဲမှာဝင်ကြီးချုပ်ပြည်ထောင်ဝင်ကြီးချုပ် List Trust နဲ့တွေ့ဆုံဖို့ရှိပါတယ်။
ကွယ်လွန်သွားတဲ့ဗြိတိန်ပြည်မာကြီးကိုဂုံပြူအောင်မွေဘွယ်ဖြစ်နေမြန်မာနိုင်ငံအပါအဝင်ကဘာတဝမ်းမှာရှိကြတဲ့ဗြိတိရှတန်ယုံတွေမှာဒီကနေ့မနက်10မိနစ်ခန့်ငြိမ်သက်ပြီးတော့ဂါရဝပြုခဲ့ကြပါတယ်။ရန်ကုန်မြို့ဗြိတိရှတန်ယုံမှာမြန်မာစံတော်ချိန်မနက်10နာရီနဲ့မိနစ်30ကတမိနစ်ငြိမ်သက်ခဲ့ကြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကဗြိတိန်တန်ယုံမှာတော့ထိုင်းစံတော်ချိန်မနက်10နာရီမှာတန်ယုံဝန်ထမ်းတွေကငြိမ်သက်ဂါရဝပြုခဲ့ကြပါတယ်။တန်ယုံရဲ့ Facebook profile တွေကိုတော့အမဲရောင်နေနဲ့ Elizabeth ဘီယင်မာကြီးအထိမ့်မဲ့ Elizabeth 2ဤဒူအားလို့ပြောင်းထားသလိုတန်ယုံလုပ်ငန်းတာဝန်တွေကိုလည်းရန်နာပြီးတော့ပိတ်ထားပါတယ်။ဘန်ကောက်မြို့ရဲ့ဒ ီအထင်ကရမိုးမျောအဆောက်အဦတစ်ခုဖြစ်တဲ့ Barrock Tower အဆောက်အဦမှာလည်းဒီနေ့တနေကုန်ဘုရင်မကြီးရဲ့ရုပ်ပုံလွှာကိုအမှတ်တရပြသနေပါတယ်။လန်ဒန်မှာကျင်းပတဲ့ဗြိတိန်ဘုရင်မကြီးရဲ့ဇာပနအခမ်းအနားကိုတော့ထိုင်းနိုင်ငံနိုင်ငံသားသတင်းတောက်များအသင်း FCCT မှာအွန်လိုင်းကနေဓာတ်ရိုက်ပြသတဲ့အခမ်းအနားကျင်းပပါတယ်။ဗြိတိန်ဘုရင်မကြီးရဲ့ဇာပနအခမ်းအနားကို UK နိုင်ငံဆိုင်ရာထိုင်းတန်အမတ်ကြီးတက်ရောက်ပါတယ်။တစ်ချိန်တည်းမှာပဲထိုင်းနိုင်ငံမှာရှိတဲ့အစိုးရအဆောက်အဦတွေပြီးခဲ့တဲ့တောက်ကြာနေ့ကနေစလို့မနက်ဖြန်အင်္ဂါနေ့အထိဗြိတိန်ဘုရင်မကြီးအတွက်ဝမ်းနည်းခြင်းအထိမ်းအမတ်အလံတဝက်ကိုလွှင့်ထူထားဖို့ထိုင်းအင်ဆောင်အစိုးရရဲ့ဝန်ကြီးချုပ်ပရာဝတ်ဝန်စဝန်ကညွှန်ကြားထားပါတယ်။
ယူကရိန်းတောင်ပိုင်းကနျူကလ িয়ার တာပေးဆက်ရုံဤကိုရုရှားပြစ်လိုက်တဲ့ဒုံးကျည်ကြောက်ခဲ့တာကြောင့်ဒါပေးဆက်ရုံကိုစီမံခန့်ခွဲတဲ့အန်နာကွန်တွန်နိုင်ငံပိုင်ကုမ္ပဏီကပြောလိုက်ပါတယ်။အနည်းကအဆောက်အုံတွေပျက်စီးသွားခဲ့တယ်လို့လည်းကုမ္ပဏီကဆိုပါတယ်။ယူကရိန်းသမ္မတကလည်းနျူကလ িয়ার တာပေးဆက်ရုံအနည်းတဝိုက်ရုရှားဘက်ကဒုံးကျည်နဲ့ပစ်ခတ်ခဲ့တဲ့ဗီဒီယိုတစ်ခုကိုသူ့ရဲ့တရားဝင် Telegram Channel ကနေမျှဝေခဲ့ပါတယ်။တနင်္လာနေ့အစောပိုင်းရုရှားကဒုံးကျည်နဲ့ပစ်ခတ်ခဲ့တာကြောင့်ယူကရိန်းတောင်ပိုင်းမိုက်ကိုလိုက်ဒေတာမှာရှိတဲ့ယူကလ িয়ার တာအပိဆက်ယုံအပါဝင်စက်မှုဆောင်တစ်ခုကိုထိမှန်ခဲ့တယ်လို့ယူကလ িয়ার တာအပိဆက်ယုံတာဝန်ရှိသူတို့ကဆိုပါတယ်ဖီဒန်နိုအိုခရိုင်းရတ်စ်ယူကလ িয়ার တာအပိဆက်ယုံကနေမီတာ300အကွာကိုဒုံးကျည်ထိမှန်ခဲ့ပြီးအဆောက်အုံပတင်းပေါက်100ကျော်လောက်ပောက်ကွဲပျက်စီးသွားခဲ့တယ်လို့ယူကရိန်းဆိုရပိုင်းအန်နာကွန်တောယူကလ িয়ার တာအပိကုမ္ပဏီကပြောပါတယ်တိုက်ခိုက်မှုကြောင့်အနီးနားရေအားလျက်ဆက်ယုံကိုယာယီပိတ်ထားခဲ့ရပေမဲ့ယူကလ িয়ার ဆက်ယုံတပ်ပေါင်းဗိုလ်တွေကိုတော့ထိခိုက်မှုမရှိဘူးလို့အန်ဂိုတောမ်ကပြောပါတယ်အခုလိုနျူကလ িয়ার တာအပိဆက်ယုံအနီးတစ်ဝိုက်ပြင်မှတ်ထားပြီးရုရှားကတိုက်ခိုက်တာဟာနျူကလ িয়ার အကြမ်းဖက်မှုလုပ်ရဖြစ်တယ်လို့ယူကရိန်းကစွပ်စွဲပြစ်တင်လိုက်ပါတယ
်စပိန်ခြေဆိုင်ပရာဟိတလူမှုအဖွဲ့တစ်ခုကမြေထဲပင်လယ်အလဲပိုင်းကနေဥရောပကိုဖြတ်ကူးတဲ့ဒုက္ခသည်382ဦးကိုကယ်တင်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ပင်လယ်ထဲကနေရာ3နေရာကဆက်လီတွေပေါ်ကနေကယ်တင်ခဲ့ရတာဖြစ်ပါတယ်အဲ့ဒီမှာတော့တနက်နဲ့အပြစ်ခံထားရတဲ့လူတဦးရဲ့ရုပ်လောင်းကိုလည်းတွေ့ခဲ့ရတယ်လို့တာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြောပါတယ် Open Arms အဖွဲ့ရဲ့ကယ်ဆယ်ရေးသင်္ဘောဟာပင်လယ်ထဲမှာရှိနေပြီးတော့ကယ်တင်ထားတဲ့သူတွေကိုလုံလုံခြုံခြုံထားနိုင်မဲ့စိတ်ကမ်းကိုရှာနေတယ်လို့ Open Arms ပြောခွင့်ရအမျိုးသမီးကပြောပါတယ်ကယ်ထားတဲ့သူတွေထဲမှာတချို့ကတော့အရေးပေါ်ဆေးဝါးတွေကုသဖို့လိုနေပြီးတော့တော်တော်များများကတော့ရေတက်ချို့တဲ့တဲ့ဝေဒနာကိုခံနေရတယ်လို့ပြောပါတယ်မော်တာနိုင်ငံထဲမှာရှိတဲ့ဘေးကင်းတဲ့စိတ်ကမ်းတစ်ခုမှာတက်ခွင့်ရဖို့အတွက်နှစ်ကြိမ်ထက်မနည်းသူတို့မြေတားရက်ခံထားတယ်လို့လည်းပြောပါတယ်ကယ်ဆယ်မှုတစ်ကြိမ်အတွင်းမှာတော့မော်တာတောင်ပိုင်းရေပြင်ထဲမှာမတန်တဆတင်လာတဲ့ဆက်လီဘောကနေလူပေါင်း294ဦးကို Open End အဖွဲ့ကနေပြီးတော့ကယ်တင်ခဲ့ရပါတယ်ညပိုင်းချိန်မှာကယ်တင်ခဲ့ရတာဖြစ်ပြီးတော့9နာရီနီးပါးကြာပါတယ်ဒုက္ခသည်အများအပြားကအီဂျစ်နိုင်ငံသားတွေဖြစ်ပြီးတော့ပင်လယ်ထဲမှာ၄ရက်ကြာမျောနေကြပါတယ်အဲ့ဒီမတိုင်ခင်မှာတော့တူနီးရှားရေပြင်ကနေစီးရီးယားအီဂျစ်ဆူဒန်နဲ့အီတရီးယားရွှေပြောင်းဒုက္ခသည်59ဦးကိုကယ်တင်ခဲ့ရပါတယ်အဲ့ဒီမှာကမ်းလွန်ရေနံတွင်းကဝန်ထမ်းတွေကပါကယ်ဆယ်ရေးသင်္ဘောကိုအကူအညီတွေပေးခဲ့ကြပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကတလင်းလာနေညဘက်သတင်းတွေကိုဆက်လက်ချိန်ညနေပါတယ်စက်တင်ဘာလ16ရက်နေ့ကစကိုင်းတိုင်းတပင်းမြို့နယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနဲ့မစင်မချင်းပြစ်ခတ်မှုတွေကြောင့်ကလေးငယ်12ဦးသေဆုံးခဲ့ရကြောင်းနဲ့အခုလိုကလေးငယ်တွေကိုမတိုက်ခိုက်ဖို့ကုလသမဂ္ဂကလေးပြည်ရာမုံတွေအဖွဲ့ UNICEF ကဒီကနေ့တောင်းဆိုလိုက်ပါတယ်။တပြင်းမြို့နယ်ကစာတင်ကျောင်းတစ်ကျောင်းပါဝင်အရက်သားတွေနေထိုင်တဲ့နေရာမှာစစ်ကောင်စီရဲ့တိုက်ခိုက်မှုအတွင်းပျောက်ဆုံးနေတဲ့ကျောင်းသူကျောင်းသားကလည်းအနည်းဆုံး15ဦးရှိနေတာကြောင့်သူတို့ကိုအ мян ဆုံးပြန်လွတ်ပေးဖို့လည်းတောင်းဆိုထားပါတယ်။ကလေးတွေကိုဘေးအန္တရာယ်ကင်းခြင်းနဲ့ချက်ချင်းပြန်လွတ်ပေးဖို့အပြင်စာတင်ကျောင်းတွေဟာဘေးကင်းလုံခြုံတဲ့နေရာတွေဖြစ်ပြီးကလေးတငယ်တွေကိုဘယ်ခါမှမတိုက်ခိုက်ဖို့လဲ UNICEF မြန်မာကတတိပေးလိုက်ပါတယ်စစ်ကောင်စီရဲ့သတင်းပြန်ကြားရေးဌာနရဲ့16ရက်နေ့ကထုတ်ပြန်ချက်ပါတော့တပင်းတိုက်ပွဲမှာ PDF 9ဦးအသေးဖမ်းဆီးမိခဲ့တယ်လို့ပြောပြီးကလေးတွေတိတ်ဆုံးခဲ့တာကိုပြောမထားပါဘူး
ပြီးခဲ့တဲ့တောက်ကြနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလက်နက်ကြီးကြီးတွေကျခဲ့တဲ့ပစ်ခတ်မှုဟာမြန်မာစစ်တပ်ရဲ့လက်ချက်ဖြစ်ပြီးတော့ဒေသရင်းတည်ငြိမ်ရေးကိုထိခိုက်လာတဲ့လုပ်ရဖြစ်တာကြောင့်စစ်ကောင်စီဘက်မှနိုင်ငံတကာရဲ့လက်နက်ရောင်းချတင်ပို့မှုပိတ်ဆို့နိုင်ရေးအရေးတကြီးလိုနေပြီဆိုတဲ့ကြောင်ပြသနေတဲ့အကြောင်းအေးရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကဒီကနေ့အွန်လိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါရယ်မြန်မာစစ်ကောင်စီကတော့ရခိုင်ဒီအေးလက်နက်ကိုင်အဖွဲ့နဲ့ ARSA အစွန်ရောက်ဘင်္ဂလီအဖွဲ့တွေနေဆက်ခြံစည်းကိုနာကပ်ပြီးတော့လုံခြုံရေးရဲကင်းတွေကိုလက်နက်ကြီးတွေနဲ့ ခတ်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုကြာခဲ့တာလို့သတင်းထုတ်ပြန်ပါတယ်။ဒီလက်နက်ကြီးကြီးတွေဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းပေါ်ကြာခဲ့တာကြောင့်ဒုက္ခသည်တဦးသေဆုံးပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားတဦးအပါအဝင်6ဦးဒဏ်ရာရခဲ့ပြီးတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတနင်္ဂနွေနေ့တုန်းကတော့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တန်မတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကကန့်ကွက်ပါတယ်။ဒါကတော့တလအတွင်းမှာသရုပ်တအကျဉ်းစင့်ခေါ်ကန့်ကွက်တာဖြစ်ပါတယ်။
ထိုင်ဝမ်ရဲ့တရားဝင်လွတ်လပ်ရေးအပေါ်ထောက်ခံမှာမဟုတ်ဘူးဆိုတော့အမေရိကန်ရဲ့ဂရီကဝတ်ကိုသမ္မတဘိုင်ဒန်ရဲ့အင်တာဗျူးအဖြေကချိုးဖောက်တာဖြစ်တယ်လို့တရုတ်ကပြောလိုက်ပါတယ်။တရုတ်ကထိုင်ဝမ်ကိုကျူးကျော်တိုက်ခိုက်ခဲ့ရင်ထိုင်ဝမ်ကိုအမေရိကန်တပ်ဖွဲ့တွေကကာကွယ်ပေးမှာလားလို့အမေရိကန် CBS ရုပ်မြင်သံကြားကအမေရိကန်သမ္မတဘိုင်ဒန်ကိုမေးမြန်းတဲ့အခါမှာသမ္မတဘိုင်ဒန်ကအကာအကွယ်ပေးမယ်လို့ဖြေကြားခဲ့တာပါ။တနင်္ဂနွေနေ့က CBS ရုပ်မြင်သံကြားရဲ့မိနစ်60အစီအစဉ်မှာပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့မှတ်ချက်စကားပေးထားတဲ့ဂရိကဝတ်ကိုချိုးဖောက်တာဖြစ်တယ်လို့တရုတ်နိုင်ငံသားဝန်ကြီးဌာနပြောဆိုခွင့်ရှိသူ Morning ကဆိုပါတယ် Miss Morning ကသမ္မတဘိုင်ဒန်ရဲ့နာမည်ကိုသုံးလုံးမသွားခဲ့ပါဘူးဒါဟာစစ်ပွဲစီကိုဥတီသွားနိုင်တယ်လို့တရုတ်ကပြောပါတယ်ဒီပြောကြားချက်ကိုတရုတ်ကပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချလိုက်တယ်လို့လည်းသူကဆိုပါတယ်ဒါပေမဲ့အမေရိကန်ရဲ့မူဝါဒအပြောင်းလဲမရှိပါဘူးလို့အင်တာဗျူးအပြီးမှာ CBS ရုပ်မြင်သံကြားကပြောပါတယ်ထိုင်ဝမ်ရဲ့အစ်စ်အနေထားနဲ့ပတ်သက်ပြီးငြိမ်းချမ်းစွာဖြေရှင်းတာကိုမြင်လို့ကြောင်းအမေရိကန်ရဲ့ထိုင်ဝမ်ဆိုင်ရာမူဝါဒကပြောထားတာပါတရုတ်ကတိုက်ခိုက်ခဲ့ရင်အမေရိကန်တပ်ဖွဲ့တွေပူကောင်းပို့မယ်လို့မူဝါဒမှာပြောမှထားခဲ့ပါဘူးထိုင်ဝမ်နဲ့ဆက်နွယ်နေတဲ့ကိစ္စတွေကိုအမျှော်မြင်ရှိရှိကင်တွယ်ဖို့အမေရိကန်ကိုတရုတ်ပြောရေးဆိုခွင့်ရှိသူကတောင်းဆိုသွားပါတယ်
အမေရိကန်ပြည်ထောင်စုရဲ့လေရင်တင်စစ်သည်မော်အုပ်စုဟာအခုသတင်းပတ်အတွင်းမှာတော့တောင်ကိုရီးယားကိုလာရောက်ဖို့ရှိတယ်လို့အမေရိကန်စစ်တပ်ကပြောပါရယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်တပ်မှုမကြခင်လှုပ်လာမယ်ဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲအခုလိုအစီအစဉ်ကဖြစ်လာတာပါ။ကိုရီးယားဒေသကအမေရိကန်ရေတပ်ရဲ့ထုတ်ပြန်ချက်မှာတော့ဒီ USS Ronald Reagan စစ်သည်မော်အုပ်စုဟာတောင်ကိုရီးယားတောင်ပိုင်းကဘူဆန်စိတ်ကမ်းကိုစိုက်ကပ်မှာဖြစ်ပါရယ်။စစ်သည်မော်အုပ်စုမှာပါမဲ့တပ်ဖွဲ့ဝင်တွေလူပုဂ္ဂိုလ်တွေဟာတောင်ကိုရီးယားရေတပ်ကနေပြီးတော့အမှုရမ်းတွေစီကိုအပြန်အလှန်တွေ့ဆုံလဲပတ်မှာဖြစ်တယ်လို့တောင်ကိုရီးယားပြည်သူတွေနဲ့ယဉ်ကျေးမှုဖလှယ်ရေးအစီအစဉ်တရက်ကိုလည်းလှုပ်ဆောင်မယ်လို့အဲ့ဒီကြေညာချက်မှာဖော်ပြပါတယ်။နျူကလ িয়ার စွမ်းအင်3 USS Ronald Reagan လေယာဉ်တင်သင်းမော့ကတော့လေယာဉ်80ကျော်ကိုတင်ဆောင်နိုင်ပြီးတောင်ကိုရီးယားစစ်တပ်နဲ့အတူဒီကန်ယိုရန်တလျှောက်မှာစီးရဲလက်ကျင့်မှုတွေပြုလုပ်ဖို့လည်းရှိတယ်လို့ဒေသခံမီဒီယာတွေမှာဖော်ပြပါတယ်။အမေရိကန်လေယာဉ်စစ်သည်မော်အုပ်စုအနေနဲ့တောင်ကိုရီးယားမှာအလားတူစီးရဲလေ့ကျင့်ခဲ့တာကတော့2018ခုနှစ်တုန်းကအနောက်ဆုံးအကြိမ်ဖြစ်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်ထိတိုင်ရောက်သတင်းတွေကိုဦးတင်မောင်တန်းနဲ့မတ်ဆူမွန်တို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအရင်ဆုံးတော့မြန်မာစစ်တပ်ကိုလက်နက်ရောင်းချတာတားဆီးဖို့အေအေတောင်းဆိုတဲ့သတင်းနဲ့ဆက်ကြပါမယ်ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အေအေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတဲ့မောင်တော်မြို့မြောက်ပိုင်းမှာစစ်ကောင်စီဘက်ကအင်အားတိုးမြင့်ချထားသလိုလက်နက်ကြီးတွေနဲ့မစင်မကျင်ပစ်ခတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလက်နက်ကြီးတွေကြားခဲ့တဲ့အကြောင်းအေးအဖွဲ့ကပြောဆိုပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလက်နက်ကြီးတွေကြားပြီးဒုက္ခသည်တချို့ထိခိုက်သေးဆုံးခဲ့တာဟာအေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့အာစာအစွန်းရောက်ဘင်္ဂလီအဖွဲ့တွေရဲ့လက်ချက်လို့စစ်ကောင်စီဘက်ကပြောဆိုခဲ့တာကိုဒီကနေ့ online ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအေးအေးဘက်ကတုတ်ပြန်ပြောဆိုလိုက်တာပါအေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့သတင်းစာရှင်းလင်းပွဲအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုကိုငင်းကြပြပြပေးပါရှင်
ပြီးခဲ့တဲ့တောက်ကြနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်လက်နက်ကြီးကြီးတွေကျခဲ့တဲ့ပစ်ခတ်မှုဟာမြန်မာစစ်တပ်ရဲ့လက်ချက်ဖြစ်ပြီးတော့ဒေသရင်းတည်ငြိမ်ရေးကိုထိခိုက်လာတဲ့လုပ်ရဖြစ်တာကြောင့်စစ်ကောင်စီအပေါ်နိုင်ငံတကာရဲ့လက်နက်ရောင်းချမှုတင်ပို့ပိတ်ဆို့ရေးအရေးတကြီးလိုနေပြီဆိုတာပြသနေတဲ့အကြောင်းဒီနေ့အွန်လိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအေအေရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်သူခါကပြောခဲ့ပါတယ
်ဒီရေချမ်းလေးကိုမဖက်ဖို့အတွက်ဆိုခဲ့မြန်မာစစ်တပ်ကိုဒီကုပိုင်လက်နေကြီးဒီနဲ့စင်းမင်းကမ်းမင်းမပိုက်နိုင်အောင်နိုင်ငံတကာအနေနဲ့လေတော့နေပြီကဝိုင်းဝန်းပြီးကထိန်းချုပ်ကားဖို့လိုပါဆိုကဲမြန်မာနိုင်ငံကိုလက်နေရောင်းနေရဲ့ကမ္ဘာနိုင်ငံကြီးကမြန်မာနိုင်ငံကိုလက်နေမရောင်းဖို့လိုတွေပိုင်းဘေးကအင်ဒိုပါရှန်နိုင်ငံကြီးကလေတော့နေပြီကမြန်မာစစ်တပ်ကြီးဒီပိုင်နေပြီကလူခွင့်ရေးရှုဖော်မှုဒီစေရာသွားမှုသူ့လာဒီမြုံဒီနဲ့ပတ်သက်ပြီကသူ့ကိုနေပြီကဝိုင်းဝန်းပြီးကထင်းကြောင်ကားဖို့တို့ပါ
လက်နက်ကြီးကြီးတွေဘင်္ဂလားဒေ့ရှ်နိုင်ငံထဲကဒုက္ခသည်စခန်းပေါ်ကျခဲ့တာကြောင့်ဒုက္ခသည်တဦးသေဆုံးခဲ့ပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားတဦးအပါအဝင်6ဦးဒဏ်ရာရခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတနင်္ဂနွေနေ့ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတန်အမတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကကန့်ကွက်ခဲ့ပါတယ်တ တလအတွင်းသရုတ်ထအကြိမ်ဆင့်ခေါ်ကန့်ကွက်တာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းတွေမှာဖော်ပြပါတယ်။မြန်မာစစ်ကောင်စီဘက်ကတော့အေးရခိုင်လက်နက်ကိုင်အဖွဲ့နဲ့အာဆာအစွန်းရောက်ဘင်္ဂလီအဖွဲ့တွေကနေဆက်ချန်စီယိုနာကတ်လုံခြုံရေးရဲကင်းတွေကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုကျခဲ့တာလို့သတင်းထုတ်ပြန်ပါတယ်။ရခိုင်လက်နက်ကိုင်အေးအဖွဲ့အနေနဲ့အရဲသားတွေထိခိုက်သေးဆုံးမှုမရှိစေဖို့အတွက်လူနေထူထပ်တဲ့နေရာတွေမှာတိုက်ပွဲပေါ်ဆောင်တာတွေမရှိအောင်အရက်သားတွေကိုကာကွယ်ပေးတာတွေလှုပ်ဆောင်နေပေမဲ့စစ်ကောင်စီအနေနဲ့အရက်သားတွေကိုဥတီတိုက်ခိုက်တာတွေလှုပ်ဆောင်နေတယ်လို့သတင်းစာရှင်းလင်းပွဲမှာအေးရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်တုခါကပြောသွားပါတယ်
။ဒီခုလွန်ခဲ့တဲ့ ready မှာလေတော့ဥမာအမေ proposal ကိုကျွန်တော်တို့ဒီမြောက်မှာနေပြီးကလက်နက်ကြီးနဲ့လှပိုက်ဆိုဒီပေသူလူထုတိဒီဒီအနာ traffic ဆိုဒီဟင်းပါရယ်။ Now ဒီတခါနာဒီမှာလေတော့လက်နက်ကြီးနဲ့ပိုက်နေပါဖို့ training ကဆိုလို့ရင်ကျွန်တော်တို့ဒီမောင်တို့ဘက်မှာမြန်မာစစ်တပ်ဘက်ကနေပြီးကညီခါသားချင်းနိုင်ကြောလောက်မှာလက်နေနဲ့လှမ်းပိုက်ပြလို့ဥမာဒီမွတ်စလင်တယောက်ဒီလက်ခပြီးကနောက်မွတ်စလင်ကရောက်ဒန်ရာပြီးကဆင်းလို့တော့ဟိပါအေချာရဲလောလောလတ်လတ်ဖိုင်နေကိစ္စဒီဖိတ်ပ
ါရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲစစ်ကောင်စီနဲ့အေအေတပ်ဖွဲ့အကြားဓာတ်ရိုက်ဆက်သွယ်ဆွေးနွေးမှုတွေရှိတဲ့အကြောင်းမကြသေးခင်သတင်းပတ်တွေအတွင်းစစ်ကောင်စီဘက်ကပြောဆိုထားပါတယ်ရခိုင်တပ်ဖွဲ့အေအေဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးမသိရှိကြောင်းတုံ့ပြန်ပါတယ်ဒါပေမဲ့လည်းနိုင်ငံရေးအရာမျက်မျက်တတဆွေးနွေးကျင်တယ်ဆိုရင်အေအေအဖွဲ့ဘက်ကအစင်သစ်ရှိတယ်လို့အေအေရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်တုခါကပြောခဲ့ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ ULA အနေနဲ့ကတော့ကျွန်တော်တို့ရေဒီကုဖက်နေနိုင်ငံရေးရဖေရှင်းကြတာမဟင်းလို့ကျွန်တော်တို့ရေမလွင့်မဆောင်တာအနေထားမှာဒီတိုက်ပွဲကိုတိုက်နေရလို့ဖြစ်ပါဆိုကဲ ULA ရဲ့မူဝါဒကတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးရပြေရှင်းဖို့ဆိုလို့ရင်ကျွန်တော်တို့ဘက်ကအမေရိကန်တန်းဆောက်ဖွင့်ထားတဲ့ဆိုတော့လေကျွန်တော်တို့ထိပ်ပြုတ်ပြီးဖိတ်ပါတယ်ဒီကုလေတော့ဇာခရီးနေဇာရှင်ကမဆိုနိုင်ငံရေးအရမ်းနေပြီးကျွန်တော်တို့မှန်မှန်ကန်ကန်တစ်ဖက်နဲ့တစ်ဖက်တရားမျှတမှုဟင်းနဲ့ပြေဆုံးဆွေးနွေးဖို့ဆိုပြီးတော့ကျွန်တော်တို့ဘက်ကအစံတန်းဟင်းရဲ့ဆိုတော့ကျွန်တော်အနေနဲ့ပရိုဂရမ်လုပ်ပါတယ်ကျေးဇူးတင်ပါ
မြန်မာစစ်တပ်ဘက်ကမောင်းတော်နယ်စပ်မှာအင်အားသသောင်းနီးပါးတိုးမြင့်ချထားသလိုရခိုင်လက်နက်ကိုင်အေးအဖွဲ့ဘက်ကလည်းအင်အားများပြားနဲ့တံပြန်တိုက်ခိုက်နေတယ်လို့ရခိုင်တိုင်းဒေသလက်နက်ကိုင်အေအဖွဲ့ကပြောပါတယ်စစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးအခုလိုတကြောပြန်ဖြစ်ပွားနေတဲ့နယ်စပ်ဒေသတိုက်ပွဲတွေကြောင့်နောက်ထပ်ဒုက္ခသည်တွေမြန်မာနိုင်ငံဘက်ကထွက်ပြေးလာမှာကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောကုလသမဂ္ဂဒုက္ခသည်များကူညီရေးအဖွဲ့တွေကပါစိုးရိမ်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံနယ်ကြားဆောင်တပ်ဖွဲ့အကြီးအကဲတဦးကတော့လောလောဆယ်နေသားမှာလုံခြုံရေးကိုတင်းကျပ်ထားတဲ့အကြောင်းနဲ့လက်နက်ကြီးကြီးကြားရပေါက်ကွဲတဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းအရက်သတင်းဌာနတွေကိုပြောပါရခင်ဗျာ
မြန်မာစစ်တပ်ကိုလက်နက်ရောင်းချမှုတားဆီးဖို့အေအေရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တောင်းဆိုတဲ့သတင်းကိုကိုငင်းညံပြပြပေးခဲ့ရပါအခုဆက်ပြီးတော့တရုတ်နယ်စပ်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့တွေ့ဆုံဆွေးနွေးပွဲအကြောင်းဆက်ပြီးတော့ပြပြပေးပါမယ်တရုတ်မြန်မာနယ်စပ်အခြေဆိုင်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဟာဝါပြည်သွေးဝါပြည်သွေးစီညီညွတ်ရေးတပ်မတော် UWSC ဌာနချုပ်ပန်ဆန်းမှာတွေ့ဆုံခဲ့ပြီးအချင်းချင်းပူးပေါင်းဆောင်ရွက်ရေးပုံမခိုင်မာစေဖို့နဲ့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေတွေကိုဆွေးနွေးခဲ့ကြောင်းအေအေရခိုင်လက်နက်ကိုင်အဖွဲ့ရဲ့ဒုတိယခေါင်းဆောင်ကဒီကနေ့အွန်လိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါရတယ်။နိုင်ငံရေးသုံးသပ်သူတွေကဒီတွေ့ဆုံမှုဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုတက်မရော်ဒါမှမဟုတ်နေစားဆောက်တက်မှာတာဝန်ထမ်းဆောင်မှုတိုက်တွန်းတာနဲ့ဆက်ဆက်နိုင်တယ်လို့လက်ရှိစီးရီးအခြေအနေတွေနဲ့ဆက်ဆက်နိုင်ကြောင်းသုံးသပ်ကြပါရတယ်။ပန်ဆန်းကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့တွေ့ဆုံပွဲအကြောင်းရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုကိုသားညုံကပြောပြပေးပါပါရှင်။
ပြည်သူ့နိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီခေါ်တဲ့ FFPNCC မှာပါဝင်တဲ့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဒီလ16ရက်နေ့ပန်ဆိုင်မှာတွေ့ဆုံခဲ့တာပါဒီကနေ့ကျင်းပတဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULA ရဲ့ဒေသရှင်းလင်းပွဲမှာတော့ ULA ရဲ့ဒုတိယစေဦးစီးချုပ်ဒေါက်တာညွထွန်းအောင်ကတွေ့ဆုံပွဲအကြောင်းခုလိုပြောပါတယ်အ
ေးအဖွဲ့အစည်းကဂရဒီချင်းမှလည်းဒီအဖွဲ့တော်ဆောင်ရမှုဒီအရင်ကတည်းကဘုလို့ခိုင်မာလာအောင်ဒီလိုမတွေ့တော့ကြာရေးဆိုတာတပိတ်ရှင်ဒီရဲ့အခင်ကြီးကဘုလို့လေတောင်ပါရန်ရခိုင်ပြည်ဗမာပြည်ကအခြေအနေဒီကိုအမေခန့်ဖလေဆိုပုံစံမျိုးကိုပြောခိုက်တယ်ဒီနောက်တစ်ခုကအခုဒီ UWS ရဲ့အပိုင်းအခန်းအလိုက်ရဲ့ new set လူကိုဆောင်ရင်းနဲ့ကျွန်တော်တို့ body ထဲမှာပုံလို့ရရနဲ့အဲဒီ LDB ရအလုံးလုံးနိုင်ဖို့ဆိုရင် set ဒီအများကြီးပါပ
ါပြီးခဲ့တဲ့ August လအတွင်းကပဲဝါပြည်သွေးစည်းညီညွတ်ရေးတက်မတော်UWSC ကအသက်အရွယ်ကြီးရင်းနဲ့ထိပ်ပိုင်းကောင်းဆောင်ဒေါ်မြတ်မြတ်ကိုယာရုကအနာပေးခဲ့ပြီးတော့လူလပိုင်းမျိုးဆက်သစ်တွေနဲ့အစားထိုးတောင်းဝန်ပေးခဲ့ပါတယ်။ပ ပြည်သူ့နိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC အဖွဲ့ဝင်တွေတွေ့ဆုံပွဲဟာကိုဗစ်ကာယောဂါကြောင့်မတွေ့ဆုံပြစ်တာကြာပြီဖြစ်တဲ့အတွက် UBSC ခေါင်းဆောင်တစ်တွေနဲ့မိတ်ဆက်ရင်းနဲ့တွေ့ဆုံတဲ့ပွဲဖြစ်နေဒေါက်တာညိုထွန်းအောင်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းရှမ်းပြည်နယ်ကနိုင်ငံရေးလေတာတုံးသက်သူဆိုင်းထွန်းအောင်လင်ကတော့ဒီတွေ့ဆုံပွဲဟာဝါခေါင်းဆောင်တစ်နဲ့တွေ့ဆုံပွဲတက်တက်ထက်ပိုးလိမ့်မယ်လို့သုံးသပ်ပါတယ်။စစ်ကောင်စီဘက်ကတိုင်းဒေသလက်နက်ကိုင်ဖွဲ့ရအနေနဲ့လက်နက်ဆက်ကင်မယ်ဆိုရင်တက်မတော်တော့မဟုတ်နေကြဆောက်တက်မှာဝင်ရောက်မှုထမ်းဖို့တိုက်တွန်းတာနဲ့ဆက်ဆက်နိုင်တယ်လို့သုံးသပ်ပါတယ်။
ပရမတော့ဗျာသူစစ်တပ်ကပြောတာတော့လွတ်လွတ်လပ်လပ်လာဆင်းနေပြောတယ်ပြီးတော့သူက2008ခြေကဥပဒေတော့နေကြဆောင်တော့ပြည်သူစစ်တော့အဲ့ဒီဟာစကက်ဂျူးဟို1နဲ့2ကိုစဉ်းစားခဲ့ဥမာ2008ခြေကဥပဒေဇယားတွေကိုစဉ်းစားခဲ့တဲ့အချိန်မှာသူတို့နည်းနည်းလေးကိုယ့်ရကာယဖြစ်တော့ပေါ်တယ်နော်သူတို့ကနည်းနည်းပါးပါးစုပြီးမှဟိုရက်ချင်တဲ့တဘောရှိတာပေါ့နော်
FPNCC မှာပါဝင်တဲ့ UBSC ဝ NDAA မိုင်လာနဲ့ SSPB ရှမ်းပြည်တိုးတက်ရေးပါတီတို့ဒီစစ်ကောင်စီကဖိတ်ခေါ်တဲ့ညီညာရေးဆွေးနွေးပွဲမှာပါဝင်တယောက်နေကြတဲ့ဖွဲ့တွေဖြစ်ပါတယ်။ဒီလ17ရက်နေ့ကလည်းပန်ဆန်းမှာသူတို့သုံးဘွဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီသုံးဘွဲ့ဟာမြန်မာစစ်တပ်ဘက်ကတိုက်တွန်းနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနေကြဆောင်တက်မှာပါဝင်ရေးကိုလက်ခံမဲ့ပုံမရှိတဲ့ကြောင်းနိုင်ငံရေးလှိလာသုံးသပ်သူတူဖြစ်တဲ့ဦးတန်းစုနိုင်ကသုံးသပ်ပါတယ်။မြန်မာနိုင်ငံတော်ကတိုက်ပွဲတွေပြန်ပြီးတော့များလာတဲ့အနေအထားပေါ်မှာသဘောထားအမြင်တွေတွေ့ဆုံဆွေးနွေးတာဖြစ်နိုင်တယ်လို့လည်းသူကသုံးသပ်ပါတယ
်။အခုကဂျီဟိုင်းမှာပြန်ပြီးတော့တိုက်ပွဲဆက်နေပြီ။ဂျီဟိုင်းမှာအဲ့လိုဖြစ်တယ်ဆိုလို့ရှိရင်သူတို့ညီနောင်သုံးဖို့ပေါ့ဗျာ။ကိုကနေတောင်တန်းကလည်းလှူရှားမှုကြီးစလာလိမ့်မယ်လို့ထင်နေရ။အခုက NUG ကလည်းတပီလုံးကိုစစ်ဆပ်ဖို့အတွက်ညီနိုင်ဆက်ဆက်နေတဲ့အခြေဖြစ်တာကို KG ဆိုလို့ချင်းတော့ NUG နဲ့ပေါင်းစပ်ပြီးတော့လက်ထုလှူရှားနေတဲ့အဖွဲ့အစည်းပေါ့ဗျာ။အဲ့လိုအခြေအနေမှာပါဝင်လှူရှားလာမယ့်အင်အားစုတွေအပေါ်သူတို့ဘယ်လိုသဘောထားတင်နေပါလဲဆိုပြီးစာချုပ်ညှိကြလိမ့်မယ်လို့ထင်ပါတယ်။တဘောရာတခုတော့ရှင်းရှင်းလင်းလင်းတော့သူတို့သိအောင်လုပ်ကြရလိမ့်မယ်ထင်တယ်။
တရုတ်မြန်မာနေဆက်ခြေဆိုင်ပြောင်းစုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC မှာ UBSC ဝ NDA မိုင်လာ KIA ကချင် SSPP ရှမ်းမြောက် TNLA တောင်ပလောင် MNDAA ကိုကန့် AA ရခိုင်စားရလက်နက်ကင်ဖွဲ့တွေပါဝင်ကြပါတယ်။ဒီဖွဲ့ခုနှစ်ဖွဲ့ဟာမြန်မာစစ်တပ်နဲ့တနင်္ဂနွေပစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုလက်မှတ်ရေးမထိုးထားပါဘူး။ဒါပေမဲ့လည်း UBSC ကဝ NDA မိုင်လာ SSPB ရှမ်းမြောက်ဖွဲ့တွေဟာလက်ရှိစစ်ကောင်စီကကျင်းပနေတဲ့ညီနေဆွေးနွေးပွဲကိုအခြား NCA လက်မှတ်ထိုးထားတဲ့အဖွဲ့ခုနှစ်ဖွဲ့နဲ့အတူပါဝင်တက်ရောက်နေပါတယ်ခင်ဗျာ
။ကုသညုံပြပြပေးခဲ့တာပါ။အခုဆက်ပြီးတော့ရှမ်းပြည်ဘက်ကစစ်ဘေးရှောင်တွေရဲ့နောက်ဆုံးအခြေအနေကိုကြည့်ကြအောင်ပါ။ရှမ်းပြည်နယ်တောင်ပိုင်းမှာရောက်နေတဲ့စစ်ဘေးဒုက္ခသည်တွေအခုလစက်တင်ဘာလကုန်နောက်ဆုံးထားပြီးနေရက်ပြန်ကြဖို့စစ်ကောင်စီဘက်ကအမိန့်ထုတ်ထားတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။နေရက်မှာလက်နက်ကင်တိုက်ပွဲတွေဆက်ရှိနေပြီးမြေမြုပ်မိုင်းအနေရကြောင့်နေရက်ပြန်နိုင်ဖို့ခက်ခဲနေတဲ့အကြောင်းလည်းပြောပါရယ်။ရှမ်းပြည်တောင်ပိုင်းကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုဆက်ပြောပြပေးပါမယ်ရှင်။ကယားပြည်နယ်ကရင်နီနဲ့ရှမ်းပြည်နယ်တောင်ပိုင်းအနီးတစ်ဝိုက်ကရွာတွေမှာဒေသခံလက်နက်ကင်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ရွာသားအများအပြားရှမ်းပြည်နယ်တောင်ပိုင်းကိုရောက်နေပါရယ်။သူတို့ကိုစက်တင်ဘာလကုန်မှာနောက်ဆုံးထားပြီးနေရက်ပြန်ကြဖို့ရှမ်းပြည်အစိုးရကနေတဆင့်စာထုတ်ထားတယ်လို့စစ်ဆောင်တွေကိုကူညီနေသူတူကပြောပါတယ်
။သူတို့စာထွက်ထားတာတော့ရှိတယ်အဲ့ဒါကိုရှမ်းပြည်နယ်အစိုးရကနေထွက်တာပေါ့ထွက်တော့ကျွန်တော်ရတဲ့တနည်းအနေရတယ်အဲ့ဒါပြန်ခိုင်းတာဟုတ်တယ်။သူတို့ဆင်ကမြို့နယ်အချုပ်မှုစီတော့ရောက်ပြီ
းစစ်ပေးဒုက္ခသည်တွေဟာဒေသခံတွေရဲ့အကူအညီကိုအဓိကမိကိုယက်တီနေရတာပါ။သူတို့ရဲ့စားတောက်နေထိုင်ရေးနဲ့အခြေခံကျန်းမာရေးစားတောက်မှုတွေကိုရက်ရွာတွေကဒေသခံလူလူနဲ့ပရဟိတာဆောင်သူတွေကရှာဖွေပြီးတာဝန်ယူပေးနေပါတယ်သူတို့နေထိုင်တဲ့အရာမတည်ငြိမ်သေးတဲ့အတွက်အိမ်ပြန်ဖို့ခက်ခဲနေသူတွေအတွက်ပြန်ဖို့အမိန့်ထုတ်ထားတဲ့အချိန်ကာလနောက်ဆုတ်ပေးဖို့ကိုညှိနှိုင်းနေတယ်လို့လည်းစစ်ဘေးရှောင်သူတွေကိုကူညီပေးနေတဲ့သူကပြောပါတယ
်ဒီရက်ွက်အုပ်ချုပ်မှုတွေရက်ကျုပ်အုပ်ချုပ်မှုကပြန်ပြင်ပြတာပေါ့အချို့စစ်ဘေးရှောင်ဒီမှာရောက်လာတာသားသမီးလည်းအချို့ဒီမှာကြောင်းသားနေတယ်တချို့ကလည်းပြန်ဖို့အတွက်သူတို့မူလနေရလည်းမတည်ငြိမ်သေးဘူးတိုက်ပွဲတွေဖြစ်တည်တယ်တချို့ကတော့ကိုအိမ်လည်းမရှိသေးဘူးပြန်ဖို့မဖြစ်သေးဘူးပေါ့လောဆယ်တာကိုတိခံပြဖို့ဆက်လက်လက်ခံပြဖို့တော့ရက်ကြီးအုပ်ချုပ်မှုတွေကပြန်တင်ပြရတယ်ပဲအိမ်ကြီးကတော့ပြန်စဉ်းစားနေတယ်တိုးတော့လဲတောင်ကြီးနေရာတချို့နဲ့ဒီမြောင်ရွှေနေရာတချို့ကတော့ပြန်ခိုင်းနေတယ်ဒါဒီအမင်းစာကိုတရှိကြောင်းလည်းမထုတ်ခိုင်းတာအမျိုးတော့ရှိတယ်ပေါ့ဗျာ
ရှမ်းပြည်နယ်တောင်ပိုင်းမှာစစ်ဘေးရှောင်ဥယျာဉ်3000ဝန်းကျင်အထိရှိမယ်လို့အကူအညီပေးနေတဲ့သူတွေကမျှော်လင့်ထားပါတယ်မိုးပြင်းနဲ့လွိုက်ကောဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒီရက်ထဲမှာရင်ရှမ်းပြည်တောင်ပိုင်းစီရွာလုံးကျွတ်ထွက်ပြေးလာတာတွေလည်းရှိပါသေးတယ်။ပြန်ရောက်တဲ့အချိန်အလုတ်အကင်အတီးကြမရှိတော့သလိုမြေမြုပ်မိုင်းတွေကြောင့်ထိခိုက်မှာစိုးရိမ်ရတဲ့အန္တရာယ်လည်းရှိနေတယ်လို့ပရဟိတာအကူအညီပေးနေသူတို့ကပြောပါသေးတယ်။
Sejang dah terus setinggi lewa, ngaruh piang bema, tak ni jam lewa, ngaruh nak gugar oh telu ya terbiar lah barai semua. Di sini kita biar rupiah kain itu terus cukup piang buat kain ni jadi. Dah suya, mana yang kami biar di mana piang kain buat. Cukup rupiah buat baru ni mula ni ya kasar selai mesiri, luka selai mesiri, cuma main seni mula mesiri. Cukup tak beri seni dia, cukup rupiah rupiah bema, tak ni yang mula mesiri dia mula mesiri. Cukup rupiah pungsan tu seyu labo, di sini seni seni pungsan tu seyu rupiah ni, seyu labo di sini seni ni pungsan mesiri.
ညီမနိုင်ငံမှာအာနာသိမ်းမီနောက်ပိုင်းအိုးအိမ်စွန့်ခွာထွက်ပြေးရသူကကိုသိန်းခုနှစ်တောင်ကျော်အထိရှိထားတယ်လို့ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးရုံး UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကအကူအညီဝေပေးဖို့ခက်ခဲတဲ့ဒေသတွေမှာတင်းရှောင်နေသူတွေလည်းအများကြီးရှိတယ်ကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောပါတယ်။ စစ်ကောင်စီဘက်ကတော့ရှမ်းပြည်နယ်တောင်ပိုင်းကစစ်ဘေးရှောင်နေဒီလကုန်မဖြစ်မနေပြန်ဖို့အမိန့်ထုတ်ထားတယ်ဆိုတဲ့ညွှန်ကြားချက်နဲ့ပတ်သက်လို့တစုံတရာပြောဆိုတာမရှိသေးပါဘူးရှင်။ရှမ်းပြည်နယ်တောင်ပိုင်းကဒုက္ခသည်တွေနေရပြန်နိုင်ရေးအခြေအနေကိုပြောပြပေးခဲ့တာပါ။တဆက်သေးပါပဲဒီရှမ်းပြည်နယ်ဘက်ကစစ်ရှောင်တောင်သူတွေရဲ့အခက်အခဲကိုလည်းပြောပြပေးကြပါမယ်။တိုက်ပွဲတွေဖြစ်ပွားန ရာဧက1000ထက်မနည်းရှိမယ်လို့ခန့်မှန်းပြီးအချိန်မီမရိတ်သိမ်းနိုင်ရင်နောက်လာမယ့်နှစ်တွေအတွင်းစားနပ်ရိက်ကပိုပြီးခက်ခဲလာနိုင်တယ်လို့လည်းအကူအညီပေးနေသူတွေကပြောပါတယ်။မိုးပြမြို့နယ်ကစစ်ဘေးရှောင်တောင်သူတွေရဲ့အခြေအနေသတင်းပေးပို့ချက်ကိုမတ်စုမုံပြပြပေးပါရှင်
။ပြီးခဲ့တဲ့စက်တင်ဘာလ10ရက်ကနေ12ရက်နေ့အထိရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့တွေကကြေးရွာတွေမှာမြန်မာစစ်တပ်ကနေနေမြေရှင်းလင်းရေးထိုးစစ်ဆင်ခဲ့တာကြောင့်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့မြို့ကန်တွေတောင်းနဲ့ချီနေရဲစွန့်ခွာထွက်ပြေးတိမ်းရှောင်နေကြရပါတယ်။ထွက်ပြေးကြသူတွေထဲမှာမိုးစဘာပြောင်းမြေပဲတွေစိုက်ပျိုးထားတဲ့တောင်သူတွေလည်းပါဝင်ပါတယ်။လက်ရှိအချိန်မှာတော့ရိတ်သိမ်းမှုလိုနေပေမဲ့မလုံနိုင်သေးတဲ့အကြောင်းမြို့ကန်တူကပြောပြပါတယ်
။အခုကကျွန်တော်လည်းတိချောင်းနေရာတစ်ဖက်ကျွန်တော်တို့တောင်သူဖက်လည်းဆိုင်ရပြူလာရိတ်သိမ်းဖို့လည်းလုံနေပြီကျွန်တော်တောင်ဖက်စပါပြောင်းမြေပဲအဲ့ဒါတွေလည်းရိတ်သိမ်းဖို့အချိန်ရရောက်နေပြီရိတ်သိမ်းလည်းမရိတ်သိမ်းရတာဘူးစာဘူးနေလာမယ်ဒီနေ့တွေ့အားလာမယ်နောက်နေ့တွေ့အားအလုံးခက်ခဲတော့အလုံးကြုံတွေ့နေရတယ်
တိုက်ပွဲမဖြစ်တဲ့အချိန်မှလည်းတခါတရံလက်နဲ့ကြီးကြီးတွေကြတာမျိုးတွေရှိတာကြောင့်ဒေသခံပြည်သူတွေစိုးရိမ်ပြီးတော့နေရက်ကိုမပြန်ရဲကြသေးတာလို့အဲ့ဒီဒေသခံကဆက်ပြောပါတယ်ဒါကြောင့်မရိတ်သိမ်းနိုင်တဲ့မြေယာအများအပြားရှိနေတယ်လို့ပြောပါတယ
်လက်နဲ့ကြီးနဲ့လာပြလာတဲ့အခါကျတို့ကတောင်သူတွေကပြချင်းတဲ့ရောက်လဲလူကသူ့လက်ပြုံးလိုက်နေရှိရင်မဲမဲတွေ့တော့နဲ့ကိုလုံးလဲနဲ့နဲ့ချင်းနဲ့သူ့နေလို့ကျွန်တော်တို့ကရိတ်သိမ်းဖို့ကလည်းအဆင်ပြေမှုမရှိဘူးပေါ့ကျွန်တော်တို့မရိတ်နိုင်တဲ့နေရာလက်နဲ့ရဆိုအလုပ်ဧကတောင်းလောက်အဆင်ပြေရှိတယ်တင်တော့ကနှစ်ဖက်အပြန်လာတိုက်ခိုက်မှုရှိမှပဲဟိုလက်နဲ့ချင်းတွေကကြလာတယ်အခုကနှစ်ဖက်ပြန်လာမှုမရှိတဲ့နဲ့လက်နဲ့ချင်းနဲ့သူ့တယ်လို့ကျွန်တော်တို့အံပီကရိတ်သိမ်းဖို့ဟာတော့ခက်ခဲကြောက်နေတာပေါ့
စိုက်ပျိုးထားတဲ့တီးနံတွေကိုဒီအချိန်မှမရိတ်သိမ်းနိုင်ဘူးဆိုရင်နောင်လာမယ့်နှစ်တွေအတွက်စားနပ်ရိတ်ခါကပိုပြီးတော့မှခက်ခဲလာနိုင်တယ်လို့လည်းခံမှန်းပြောဆိုကြပါတယ်မိုးပြဲမြို့မှာဆစ်ဆောင်ပြည်သူတွေကိုကူညီနေသူတဦးကတော့စပားတွေအမဲ့လွန်နေတာတွေ့ရတဲ့အကြောင်းနဲ့ရိတ်သိမ်းဖို့စူးစမ်းတဲ့တောင်သူတချို့လည်းရှိတဲ့အကြောင်းပြောပါတယ်စပားတွေရိတ်သိမ်းနေရင်လည်းပြစ်ခတ်တန်တွေကြားရလို့ထွက်ပြေးလာရတဲ့သူတွေလည်းရှိတယ်လို့ပြောပါတယ်
ညာတယ်ကျွန်တော်အတိပြရအောင်လေတော့ညိတ်တာပေါ့ဒီလေညိတ်တယ်ဒါနဲ့မပြီးဘူးเนาะဒီရက်နေ့တန်လိုင်းနဲ့ဒီရက်ကလည်းအတိပြထားကြည့်ရောသူကလူကလည်းဒီဘူးပြင်းမြုံရယ်ဖတ်ဖွင့်သွားရတာပေါ့အဲ့ဒါသူ့ရဲ့ဓာရီတော့ဒီတိုင်းပြစ်ပြီးသွားမယ်လို့ပဲကျွန်တော်မြင်တယ်ပေါ့
ဖေခုံအခြေဆိုင်စစ်ကောင်စီအမြောက်တပ်နဲ့လွိုက်ကော်အခြေဆိုင်အမြောက်တပ်တွေကနေမိုးပြဲမြို့တွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာလို့စစ်ဘေးရှောင်ပြည်သူတွေကိုအကူအညီပေးနေသူကပြောပါတယ်
ကိုယ်ကတော့အင်းထံကြီးရဲ့ပဲဖြစ်တာပေါ့နော်ဒါပေမဲ့ဒီကိစ္စမဖြစ်ရရဲ့ဆိုလည်းပုံမှန်ပဲသူတို့ကလက်နဲ့ကြီးနဲ့ဆက်ကိုကြည့်ချတာပေါ့နော်ဒီနေ့ဒီချိန်ကြီးပဲသူကြီးရတာလည်းကြီးမိမိညာလည်းအညာလုံးဒီအခေါ်ပဲနေအညာသားရဲ့ဒီလိုကောပဲနေအညာသားရဲ့ပေါ့နော်အဲ့ကြဲတော့မရှိဘူးတက်ွယ်လည်းမရှိဘူးဒါနဲ့သူတို့ကအဲအင်းရလို့ရှိတာပေါ့ဒီမူပြဲမြစ်ပဲအကြောင်းမူလည်းမြစ်မြစ်ပြည်သူတွေကလည်းရှေ့ရှေ့ချိတ်ကုန်အခုဆိုရင်ပုံပြခိုင်နောက်တော့အလုံးတော့တော့ပဲကြံလို့မရှိဘူးလေတင်ရှိတော့
မြမစစ်တဖက်ကတော့ဒီစစ်ကောင်စီဘက်ကပြစ်ခတ်နေတယ်ဆိုတော့ပြောဆိုချက်တွေအပေါ်အတီးပြုတ်ပြောဆိုတာမရှိသလိုသတင်းတစုံတရာထုတ်ပြန်တာမရှိပါဘူး မိုးပြင်းမြို့နယ်ထဲမှာဒီလာဆန်းမိုင်းကလေးကစစ်တပ်ဘက်ကနေမြေရှင်းလင်းရေးတွေပို့ထုတ်လာတယ်လို့ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေနဲ့အပြန်အလှန်တိုက်ပွဲတွေကလည်းခက်စိတ်စိတ်များလာပါတယ်။အိုးပြစ်အိမ်ပြစ်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရသူပြည်သူတွေများလာတာကြောင့်လက်ရှိမိုးပြင်းရဲ့အခြေအနေကတော့တိတ်ဆိတ်ခြောက်ကန့်နေတယ်လို့ဒေသခံပြည်သူတွေက VOA မြန်မာပိုင်းကိုပြောပါတယ်ရှင်။
ရှမ်းပြည်ဘက်ကစစ်ရှောင်းတောင်သူတွေရဲ့အခက်အခဲမဆုံမပြပြပေးခဲ့တာပါ။
ကမ္ဘာကြီးနဲ့တင်းရဲ့ဒေတာမှာပဲရောက်နေပါစေ
။
ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇက်လန်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒေချိန်တယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ။
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA ကနေ2022ခုနှစ်စက်တင်ဘာလ19ရက်တနင်္လာညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြသတင်းတောင်မတ်စုစီးပွားရေးကဏ္ဍ Blogger တွေပြောသမျှနဲ့တက်တန်ရောင်တည်င်းလောအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါဒီထဲကမှအရင်ဆုံးစစ်ကောင်စီခေါင်းဆောင်ရုရှားခီးစဉ်အကြောင်းတည်င်းတောင်မတ်စုအစီအစဉ်မှာကြည့်ကြရအောင်ပါစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရုရှားနိုင်ငံကိုဒီနှစ်ထဲမှာဒုတိယအကြိမ်တွားရောက်မှုအဖြစ်အရှေ့ပြားစီးပွားရေးဖိုရမ်ကိုစက်တင်ဘာလတည်းတက်ရောက်ခဲ့ပါတယ်ဒီခီးစဉ်မှာရုရှားသမ္မတနဲ့လည်းပထမဆုံးအကြိမ်တွေ့ဆုံခဲ့ကြပါတယ်ရန်ကုန်ကလာတဲ့တည်င်းတောင်မတ်စုကိုကိုဇော်ဝင်းလှိုင်ကပြပြပေးမှာပါရှင်
ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာရုရှားနိုင်ငံမှာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေးဖိုရမ်ကိုအခုစက်တင်ဘာလတက်ရောက်ခဲ့ပါတယ်။ဒီနေ့ထက်မှပဲဒုတိယအကြိမ်မြောက်တက်ရောက်ခဲ့တဲ့ရုရှားခီးစဉ်မှာရုရှားသမ္မတနဲ့လည်းပထမဆုံးအကြိမ်တွေ့ဆုံခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတောင်မတ်စုကိုကျွန်တော်ဇော်ဝင်းလှိုင်ကပြောပြပေးမှာပါ။ရုရှားနိုင်ငံမှာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်ဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာစက်တင်ဘာလ4ရက်နေ့တုန်းကရုရှားနိုင်ငံကိုတက်ရောက်ခဲ့တာပါ။ဒီခီးစဉ်မှာတော့အစည်းအဝေးအစီအစဉ်ပြင်ပမှာရုရှားသမ္မတဗလာဒီမီယိုပူတင်နဲ့စစ်ကောင်စီအကြီးအကဲတို့ဟာရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာတည်တံ့တွေ့ဆုံခဲ့ကြပါတယ်။မြန်မာစစ်ကောင်စီဟာရုရှားနိုင်ငံအပေါ်တန်တမာရေးနဲ့စစ်ရေးအရာပိုပြီးအားကိုးလာတယ်လို့နိုင်ငံရေးကဲခတ်တွေကလည်းရုရှားခီးစဉ်အပေါ်သုံးသပ်နေကြပါတယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အခုခီးစဉ်မှာရုရှားသမ္မတနဲ့ပထမဆုံးအကြိမ်တွေ့ဆုံဝင်ရတဲ့အပေါ်နိုင်ငံရေးလှစ်လာသုံးသပ်သူဦးရဲထွန်းကအခုလိုမှတ်ချက်ပြုပါတယ်။
ခရိုင်ပါတဲ့အခါမှာတချို့ခီးစဉ်ကလည်းသူ့ဘာသာသူသွားတာဟိုဘက်ကဖိတ်တာလည်းမဟုတ်ဘူးပေါ့နော်။နောက်ဝန်ကြီးအဆင့်လောက်နဲ့ပဲအမြင့်ဆုံးတွေ့ရတာဆိုတော့ဒီတစ်ခေါက်တော့နိုင်ငံရေးအရာတော့နတ်ဆက်ကဥက္ကဋ္ဌအတွက်တော့အောင်ပွဲတစ်ခုပေါ့နော်။နတ်ဆက်ကအတွက်စိတ်တက်ရေးရာအရာအားကိုရှိတယ်ဆိုတဲ့ဟာကိုနည်းနည်းစိတ်ချမ်းသာလိုက်မယ်လို့ထင်တယ်။ဘာကြောင့်လို့ဆိုတော့အရင်ကျွန်တော်တို့88အရေးခင်းနေပါလေဖြစ်ပြီးတော့ကမ္ဘာဒီမိုကရေစီနိုင်ငံတွေကဝိုင်းပယ်ထားခံရတဲ့စစ်အစိုးရကိုတရုတ်ကပဲနည်းနည်းနှွေးနှွေးထွေးထွေးလှုပ်တယ်ကုလသမဂ္ဂမှာလည်းအကာအကွယ်ပေးတယ်သူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေလည်းအဲဒီတော့ကလာတယ်ပြည်တွင်းရဲ့ဒီဆန့်ကျင်မှုကလည်းအခုလိုလောက်အထိမပြင်းထန်ဘူးပေါ့နော်အခုဒီတစ်ခေါက်မှာကတော့တရုတ်ကလည်းဒီကြားညက်မှာစိုးတဲ့အတွက်ကြောင့်မလို့သူ့ရင်းနှီးမြှုပ်နှံမှုတွေလည်းရင်းနှီးနှီးမလှုပ်ရဲနောက်ဆက်ဆံတာမှာနည်းနည်းသတိထားဆက်ဆံနေရတဲ့အခါကျတော့သူ့ရင်းရင်းနှီးနှီးဆက်ဆံမဲ့အင်အားကြီးနိုင်ငံလိုနေတာပေါ့
2021ခုနှစ်ဇွန်လတုန်းကလည်းနိုင်ငံတကာလုံခြုံရေးညီလာခံကိုတက်ရောက်ရင်းပထမဆုံးရောက်ရှိခဲ့တာဖြစ်ပြီးအခု2022ခုနှစ်ဇူလိုင်လမှာတော့ဒုတိယအကြိမ်အဖြစ်တွားရောက်ခဲ့ပြီးတော့ကာကွယ်ရေးဝန်ကြီးဌာနအရာရှိတချို့နဲ့တွေ့ဆုံခဲ့သလိုရုရှားနိုင်ငံပိုင်အာကာသကော်ပိုရေးရှင်းနဲ့အနုမြူကော်ပိုရေးရှင်းကအရာရှိတွေကိုတွေ့ဆုံခဲ့ပါတယ်အခုခီးစဉ်ဟာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ရုရှားနိုင်ငံကိုတတိယအကြိမ်မြောက်ရောက်ရှိတာဖြစ်သလိုရုရှားသမ္မတနဲ့ပထမဆုံးအကြိမ်တွေ့ဆုံခွင့်ရခဲ့တာပါမြန်မာနိုင်ငံမှာအသေးစားနျူကလ িয়ার ဆွမ်းအင်စက်ရုံတစ်ခုကူညီတည်ဆောက်ပေးနိုင်ရေးအတွက်ရည်မှန်းထားတယ်လို့ရုရှားအစိုးရပိုင်ရိုဇာတမ်နျူကလ িয়ার ဆွမ်းအင်ကော်ပိုရေးရှင်းကထုတ်ပြန်ထားပါတယ်ရုရှားနိုင်ငံမှာကျင်းပနေတဲ့2022အရှေ့ပြားစီးပွားရေးဖိုရမ်အပြင်ပန်းမှာ2022-2023မြန်မာရုရှားပူးပေါင်းဆောင်ရွက်ရေးလမ်းပြမြေပုံတရက်ကိုနှစ်ဖက်သဘောတူလက်မှတ်ရေးထိုးတာမှာဒီအချက်ကိုထည့်သွင်းထားတာပါဒီလမ်းညွန်သဘောတူညီချက်ထက်မှာနျူကလ িয়ার နယ်ပယ်မှာရုရှားမြန်မာပူးပေါင်းဆောင်ရွက်ရေးကိစ္စတွေပါထည့်သွင်းထားပါတယ်ဒီသဘောတူလက်မှတ်ရေးထိုးပွဲကိုမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းတက်ရောက်ခဲ့ပြီး တိတ်ပန်တဲ့နှီးပညာဝန်ကြီးလျှက်စစ်စွမ်းအင်ဝန်ကြီးတို့ကမြန်မာနိုင်ငံကိုစားလက်မှတ်ရေးထိုးခဲ့ကြတာပါစက်တင်ဘာလ9ရက်နေ့တုန်းကအရှေ့ပြားစီးပွားရေးဖိုရမ်မှာစစ်ကောင်စီအကြီးအကဲနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုခေါ်ခဲ့ပါတယ်ဒါ့အပြင်အမေရိကန်ဒေါ်လာအစားတရုတ်ယွမ်ငွေရုရှားရူဘယ်နဲ့အိန္ဒိယရူပီတို့ကိုအစားထိုးအသုံးပြုနိုင်ဖို့လည်းအကြံပြုထားပါတယ်ဘိုဂျိုဘူဂျီမီအွန်လိုင်းရဲ့အရှေ့ပြားစီးပွားရေးဖိုရမ်ပြင်ပမှာတည်ထန့်တွေ့ဆုံတဲ့အပေါ်ရုရှားသမ္မတပူတင်ကမြန်မာဟာယုံကြည်ရတဲ့ရေရှည်မိဖက်ဖြစ်ပြီးဆက်ဆံရေးတွေတိုးတက်လာတယ်လို့ချီးကျူးပြောဆိုထားသလိုစစ်ကောင်စီဥက္ကဋ္ဌကလည်းသမ္မတပူတင်ဟာရုရှားခေါင်းဆောင်အစင်မကပဲကမ္ဘာတည်ငြိမ်မှုထိန်းပေးတဲ့ခေါင်းဆောင်ဖြစ်တယ်သူခေါင်းဆောင်မှုကြောင့်ရုရှားဟာကမ္ဘာထိပ်တန်းနိုင်ငံဖြစ်လာပြီလို့ပြောခဲ့ပါတယ်မြန်မာစစ်ခေါင်းဆောင်ရဲ့တတိယအကြိမ်မြောက်ရုရှားခီးစဉ်ဟာမြန်မာနိုင်ငံမှာကျင့်သုံးခဲ့တဲ့နိုင်ငံခြားမူဝါဒအပြောင်းလဲအဖြစ်မြင်တယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကသုံးသပ်ပါတယ်
။မြန်မာနိုင်ငံကအစဉ်တစိုက်ကင်ဆွဲခဲ့တဲ့လွတ်လပ်၍တက်ကြွသောဒီဂျာနီဝါဒပေါ့။ရွေ့လာတယ်လို့သုံးသပ်မိပါတယ်။1962ဗိုလ်ချုပ်နေဝင်အာဏာသိမ်းတဲ့အချိန်တုန်းကစစ်အေးကာလအပြင်းထန်တဲ့အချိန်ဒါအမေရိကန်အုပ်စုနဲ့ဆိုဗီယက်အုပ်စုဆိုပြီးဖြစ်တဲ့အချိန်မှာတကယ့်ကိုတွင်မလိုက်နိုင်ငံသားရေးဝါဒကိုတိတိကျကျကျင့်သုံးပြီးတော့ဖြတ်တန်းလာခဲ့တယ်။1988အာဏာသိမ်းတဲ့အခါကျတော့ဒီဆိုဗီယက်ယူနီယံပြိုကွဲသွားတာ၊ဘာလင်တတိုင်းပြိုသွားတာနဲ့စစ်ရေးတိုက်ပွဲအဆုံးသတ်ပြီးတော့နောက်ဆုံး Liberal Democracy အောင်ပွဲခံသွားပြီး Global Trend ဟာ Partisan Democracy ဈေးကွက်စည်းဝါးရေးစနစ်ကိုဒီအာဏာသိမ်းစစ်ကောင်ဆောင်တွေကိုနှိုက်ကလိုက်နာမယ်။အခု2021ဒီအာဏာသိမ်းတဲ့ကိစ္စမှာကျတော့ဟို liberal ကနောက်ပြန်ရှော့ကြပြီးတော့ဒီအမျိုးသားရေးဝါဒီတွေအားကောင်းလာတယ်။တရုတ်အင်အားအရန်ကြီးမားလာတယ်။ရုရှားကလည်းပြန်ပြီးတော့အားပြန်ကောင်းလာတဲ့အခြေအနေမျိုးမှာအမေရိကန်ဦးဆောင်တဲ့ကမ္ဘာမဟုတ်တော့ဘဲနဲ့ကမ္ဘာကြီးကိုယ်နိုင်ကဘက်နဲ့စဉ်းစားတဲ့ပုံစံဖြစ်လာတဲ့အချိန်မှာအခုဒီခရီးစဉ်ဟာဒါအစင်လာဒါမြန်မာနိုင်ငံသားကြီးမူဝါဒကနေပြောင်းသွားပြီလို့မြင်ပါတယ
်။အရှေ့ပြားစီးပွားရေးဖိုရမ်တက်ရောက်ခဲ့တဲ့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဟာဒီကောက်ခီးစင်မှာလဲရုရှားပိုင် RNA သတင်းဌာနနဲ့တွေ့ဆုံမှုလုပ်ခဲ့ပါတယ်။နိုင်ငံအတွင်းအခြေအနေတွေဟာပြီးခဲ့တဲ့နှစ်ကတည်းကစာရင်တော့အခုနှစ်ဧပြီလကစလို့အခြေအနေတွေတိတိတသားသားတိုးတက်လာတယ်။ထိမ့်ချုပ်လာနိုင်တယ်လို့ရုရှားသတင်းဌာနကပြောပါတယ်။လွတ်လပ်တဲ့နိုင်ငံကကျွမ်းကျင်သူတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SAC ရဲ့အစီရင်ခံစာတစ်စောင်မှာတော့မြန်မာစစ်တပ်ဟာတိုင်းပြည်ရဲ့18ရာခိုင်နှုန်းကိုပဲထိမ့်ချုပ်နိုင်ပြီးကျန်နေရာတွေမှာအတိုက်ခံတွေကထိန်းချုပ်ထားတာဒါမှမဟုတ်ပဋိပက္ခတွေဖြစ်ပွားနေတယ်လို့ဆိုပါတယ်မြန်မာနိုင်ငံအတွင်းကအကြအတဲတွေကိုထိန်းချုပ်နိုင်ပြီးရွက်ောက်ပွဲကိုစီစဉ်ထားတဲ့အတိုင်းလာမယ့်2023ခုနှစ်မှာပြုလုပ်သွားနိုင်မယ့်အခြေအနေရှိတယ်လို့မြန်မာစစ်ကောင်ဆောင်ကရုရှားသတင်းဌာနနဲ့မေးမြန်းကမှာပြောထားပါတယ
်ဒီမိုကရေစီမှာရွက်ောက်ပွဲကအသေးအကြီးပါရွက်ောက်ပွဲဖြစ်ပြီးမှသာကျွန်တော်တို့ကရွက်ောက်ပွဲကတက်လာတဲ့သို့တော်အမတ်တွေနဲ့အဆိုအဖွဲ့အုပ်ချုပ်ရေးအဖွဲ့အစည်းဖွဲ့စည်းတာတို့တခြားပြည်တော်စုနိုင်ငံတော်အဆင့်အဖွဲ့အစည်းတွေတာဝန်ပေးတာတို့ပါရွေးချယ်တာတို့တို့တာဖြစ်ပါတယ်ဆိုတော့တော့ပြည်သူတွေကဒီခွင့်ရအောင်လို့ရဖို့လိုတယ်ဆိုတော့မြို့နယ်တမြို့တို့ရွက်ကောက်ပွဲတစ်ခုလို့တည်းဒုံနဲ့တည်းအရေးတွေကကြာသွားလဲအဲ့ဒီမျိုးရွက်ကောက်ပွဲတစ်ခုလို့တည်းရွက်ဒုံနဲ့တည်းရေးတွေကြာသွားလဲဆိုပြည်သူတွေရဲ့အဲ့ဒီနေရာမှာရှိတဲ့ပြည်သူတွေဒီမိုကရေစီအခွင့်အရေးဆုံးရှုံးတာပဲဒါဖော်ပြနေတာဖြစ်ပါတယ်တကယ်တော့တကယ်ရွက်ကောက်ပွဲမှာပြည်သူတွေအားလုံးလာဒီဒီမိုကရေစီခွင့်ကိုရပိုင်ခွင့်ရှိပါတယ်ကျွန်တော်ရဲ့ယူချက်ကတော့တနင်္ဂနွေလို့အကြမ်းလက်မရှိရွေးကောက်ပွဲပြုလို့နိုင်ဖြစ်ပါတ
ယ်ညဉ့်ညရရအောင်လှုပ်ဆောင်နေပြီးပြည်သူအားလုံးရွေးကောက်ပွဲမှာပါဝင်နိုင်အောင်ကြိုးစားနေတယ်လို့စစ်ကောင်စီခေါင်းဆောင်ကပြောပါတယ်ရွေးကောက်ပွဲဖြစ်မဖြစ်ဆိုတာညဉ့်ညရနဲ့စီးပွားရေးအပေါ်အမိပြုနေတယ်လို့ဆိုပါတယ်မျက်မှောက်ကာလမှာအရက်ဖက်စစ်ဖက်ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုကဏ္ဍအမျိုးမျိုးတို့ကိုတိုးမြင့်ဆောင်ရွက်နိုင်ပြီးရုရှားမြန်မာမိတ်ဆွေညီအကိုနိုင်ငံနှစ်ခုအကြာပူးပေါင်းဆောင်ရွက်မှုကဏ္ဍတစ်တွေကိုအနာဂတ်ကာလတွေမှာလည်းဆက်လက်မြင့်တင်ဆောင်ရွက်နိုင်မယ်လို့စစ်ကောင်စီရဲ့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။အာဏာသိမ်းစစ်ကောင်စီကိုအာဆီယံနိုင်ငံတွေအပါအဝင်နိုင်ငံတကာအစိုးရတွေကဖဲ့ကျင်းတန်ခတ်တာတွေပြစ်မှတ်ထားအရေးယူတာတွေလည်းရှိခဲ့ပါတယ်။ဒါတွေကြောင့်တန်တမာရေးနဲ့စစ်ရေးဆက်ဆံမှုတွေအရရုရှားနဲ့ပိုပြီးနိနိကကဆက်ဆံလာတယ်လို့သုံးသပ်နေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှစုအစီအစဉ်မှာတင်ဆက်လိုက်ရပါမယ်ခင်ဗျ။
စစ်ကောင်စီကောင်ဆောင်ရဲ့ရုရှားခီးစဉ်အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာကိုဇော်ဝင်းလိုင်တင်ဆက်ပေးခဲ့တာပါအခုတခါတော့အီတလီကမြို့ဟောင်းတစ်ခုကိုခေတ်သစ်နည်းပညာသုံးထိမ့်သိမ့်တဲ့အကြောင်းတင်ဆက် မတင်ဆက်ပေးခင်မှာဘလော့ဂါတွေပြောသမျှအစီအစဉ်ကိုမထုတ်လွှင့်ပေးခင်စီးပွားရေးကဏ္ဍကိုတင်နားဆင်ရမှာပါမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးစီးပွားရေးမြေယာမှုတွေကြောင့်ရွှေဝယ်ယူမှုများလာပြီးရွှေဈေးကလည်းတက်ပြီးရင်တက်နေပါတယ်ရွှေဈေးနှုန်းကျဆင်းမှုရည်ရွယ်တဲ့စစ်ကောင်စီရဲ့ရွှေပြားထုတ်ရောင်းချတဲ့အစီအစဉ်ကလည်းလက်ရှိရွှေဈေးနှုန်းအပေါ်မှာတိတိတသားတက်ရောက်တဲ့အရေးလက္ခဏာမတွေ့ရသလိုအခုနောက်ဆုံးမှာတော့ရွှေတုံးရွှေကဲအယောင်ဝယ်တွေကိုဗန်စနစ်နဲ့ဒါပေးချေနိုင်ရေးအတွက်ဗဟိုဘဏ်ဘက်ကဆွေးနွေးနေကြပါတယ်။လက်ရှိမြမရွှေဈေးကွက်အတွင်းအခြေအနေနဲ့ရှေ့အလားအလာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်သိထားပြပြပေးပါရှင့
်။မြမအလင်းသတင်းစာမှာစက်တင်ဘာလ13ရက်နေ့ဈေးကွက်ပေါက်ဈေးအဖြစ်အကယ်ဒမီမီးလင်းရွှေအဖွင့်ဈေးတကြက်သား2တန်း 15,000 ကျပ်ဖြစ်ကြောင်းနဲ့စက်တင်ဘာလ14ရက်နေ့ဈေးကွက်ပေါက်ဈေးအဖြစ်အကယ်ဒမီမီးလင်းရွှေအဖွင့်ဈေးတကြက်သားကို1တန်း 9,400 ကျပ်ဖြစ်ရန်ကုန်တိုင်းဒေသကြီးရွှေလုံငန်းရှင်များအသင်းကိုကိုးကားပြီးဖော်ပြထားပါတယ်။ဒါပေမဲ့စက်တင်ဘာလ14ရက်နေ့နှောင်းပိုင်းမှာမြန်မာနိုင်ငံတွင်းကရွှေလုံငန်းရှင်တအူးကို VOA ကဈေးကွက်ပေါက်ဈေးလှမ်းပြီးတော့စုံစမ်းထားမှာတော့နေခင်12နာရီ44မိနစ်မှာအခောက်ရွှေပေါက်ဈေးက29သိန်း6000ကျပ်ဖြစ်ပြီးနေခင်10နာရီ39မိနစ်မှာတော့အခောက်ရွှေတစ်ကျပ်သားရဲ့ပေါက်ဈေးက29သိန်း4000ကျပ်ဖြစ်ကြောင်းနဲ့နေခင်2နာရီ73မိနစ်မှာတော့အခောက်ရွှေတစ်ကျပ်သားရဲ့ဈေးနှုန်းက29သိန်း6000ကျပ်ဈေးကိုပြန်ရောက်သွားတယ်လို့ပြောကြပါတယ်မြန်မာနိုင်ငံကရွှေတဲတွေကိုမှားယူပြီးအမေရိကန်ပြည်ထောင်စုမှပြန်ရောက်နေတဲ့မတ်စနိုးချယ်ရီကလည်းစက်တင်ဘာလ14ရက်နေ့မြန်မာနိုင်ငံကပေါက်ဈေးကို VOA ကိုအခုလိုပြောပြပါတယ်
။တစ်ကျပ်သားကိုဆိုလို့ရှိရင်မြန်မာနိုင်ငံမှာဆိုရင်30ကျော်တယ်ပေါ့နော်
။နေ့စဉ်ရွှေဈေးအတက်အချက်ကတောင်းခဏရှိတယ်လို့ဈေးကွက်အတွင်းကသူတွေကပြောပါတယ်။ရွှေဈေးနှုန်းကျဆင်းရေးကြိုးပမ်းမှုဆိုရဲစစ်ကောင်စီရဲ့ရွှေပြားထုတ်ရောင်းတဲ့အစီအစဉ်ကလည်းလက်ရှိရွှေဈေးကွက်အပေါ်မှာအပြောင်းအလဲကြီးကြီးမားမားတက်ရောက်မှုမတွေ့ရသေးပါဘူးအခုနိုင်ငံပိုင်သတင်းစာမှာကြေညာနေတဲ့ရွှေဈေးကွက်ပေါက်ဈေးဆိုတာကလည်းအပြင်းမဝယ်မရတဲ့ဈေးနှုန်းဖြစ်တယ်လို့ပြည်တွင်းလုပ်ငန်းရှင်တွေက VOA ကိုပြောကြပါတယ်မြန်မာနိုင်ငံကရွှေတဲ့တွေကိုအမေရိကန်မှာရောင်းချနေတဲ့ Masno Cherry ကတော့ပြည်တွင်းရွှေဈေးနှုန်းအတက်အကျစိတ်မချရတာကြောင့်အလုံးလို့ရတာအရင်လိုမဟုတ်ဘူးလို့ VOA ကိုရှင်းပြပါတယ
်။အရင်တုန်းကတော့ဘယ်လိုပြောမလဲ။ရွှေဈေးတွေကနည်းနည်းဟိုငြိမ်နေတဲ့တဘောဆိုတော့ဟိုကျမတို့ကအဲ့လိုမျိုးပေါ့နော်ကြိုရောင်းထားတာတို့ပါတို့အဲ့လိုမျိုးကြီးလောက်ရတာအဆင်ပြေတယ်။အဲဒီနောက်ပိုင်းကျတော့အဲ့လိုမျိုးလောက်ရတာအဆင်မပြေဘူး။ဆိုတော့ခိုင်တိုင်းသစ်ရောက်တာလည်းနောက်ကျတယ်ရွှေဈေးတွေကလည်းတက်သွားတယ်ဆိုလို့ရှိရင် customer တွေကကျွန်တော်တို့ပြောထားတော့တစ်စီးအခုကျတော့တစ်စီးဆိုအဲ့လိုမျိုးပြဿနာလေးတွေရှိရပေါ့နော
်အနာသိမ့်ပြီးနောက်ပိုင်းရွှေဈေးနဲ့ငွေကြေးဈေးကွက်ဟာအတိအသားဆုံးအပြောင်းလဲနဲ့ကျုံတွေ့နေရပြီးဘိုးဘန်ဘက်ကလည်းထိ ंछ ုပ်ဖို့ရည်ရွယ်တဲ့လှုပ်ဆောင်ချက်တွေထွက်ပေါ်လာပါတယ်စက်တင်ဘာလ14ရက်နေ့ဗုဒ္ဓဦးနေ့မှာတော့ဘိုးဘန်ဥက္ကဋ္ဌဒေါ်တန်းတန်းဆွေနဲ့ရွှေနဲ့ငွေကြေးဈေးကွက်စောင့်ကြည့်ထိမ့်သိမ့်ချက်မှတ်ရေးလုပ်ငန်းကော်မတီတို့နေပြည်တော်မှာတွေ့ဆုံကြပြီးရွှေနဲ့ငွေကြေးဈေးကွက်တည်ငြိမ်ခိုင်မာရေးဆွေးနွေးကြတယ်လို့နိုင်ငံပိုင်သတင်းတွေကဖော်ပြကြပါတယ်။ဆွေးနွေးခဲ့ကြတဲ့အထက်မှာရွှေတုံးရွှေကဲအယောင်အဝယ်မှာဘဏ်စနစ်နဲ့ပဲငွေပေးချေနိုင်ရေးဘဏ်တွေဘက်ကပံ့ပိုးပေးမယ့်အစီအစဉ်လည်းပါဝင်တယ်လို့နိုင်ငံပိုင်သတင်းကဖော်ပြပါတယ်။ငွေကြေးဈေးကွက်ထိ ंछ ုပ်ရေးဘိုးဘန်ဘက်ကဇက်တိုက်ဆိုသလိုလှုပ်ဆောင်နေတဲ့စောင့်ရွက်ချက်တချို့အပေါ်မှာတော့ဝေဖန်ကြသူတွေရှိပါတယ်။စီးပွားရေးပညာရှင်ဒေါက်တာစောဦးက VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာအခုလိုထောက်ပြပါတယ်
။ဒီ2022ဧပြီလ3ရက်နေ့မှာဒီကမ္ဘာဟိုပေါ့ဗဟိုဘဏ်ကနေပြီးတော့ပေါ့နော်ကျွန်တော်တို့ရဲ့ဗဟိုဘဏ်ကနေထုတ်ပြန်လိုက်တဲ့အထူးသဖြင့်ကျွန်တော်တို့နိုင်ငံသားငွေလဲနှုန်းကိုသူတို့ကကန့်သတ်လိုက်တဲ့နော်ဟိုပေါ့နှုန်းတွေအနေနဲ့တတ်မှတ်လိုက်တဲ့ပြဿနာ1850တတ်မှတ်လိုက်တဲ့ပြဿနာဟာတကယ်အကြီးမားဆုံးဒီရေတောင်းမြေပြဿနာကြီးဖြစ်လာတယ်ပေါ့နော
်ဘိုးဘန်ဘက်ကအခုဆွေးနွေးနေတယ်လို့ရွှေတုံးရွှေကဲအယဝယ်မှာဘန်းစနစ်နဲ့ပေးချေရေးဆိုတာမှာဘန်းတွေအပေါ်ယုံကြည်မှုနဲ့ဘန်းကငွေထုတ်တာမှာယာကိုင်းနှုန်းနဲ့အမျက်ပေးနေရတာမျိုးအကန့်အသတ်နဲ့ငွေထုတ်နေရတာမျိုးတွေမရှိရင်တော့ဖြစ်လာနိုင်ခြေရှိတယ်လို့ပြည်တွင်းရွှေလုံငန်းရှင်အတိုင်းဝိုင်းကပြောပါတယ်လက်ရှိဘန်းငွေချေစနစ်နဲ့ရွှေရောင်းနိုင်သလားလို့မေးကြည့်တာမှာတော့ ရွှေလုံငန်းရှင်တွေအနေနဲ့ရွှေတဲ့ပစ္စည်းတွေကတော့အကျိုးအမြတ်တစ်ခုရှိတာကြောင့်ဘန်းငွေချေစနစ်နဲ့ရောင်းချနိုင်ပေမဲ့လေရွှေတုံးရွှေခဲကတော့ဘန်းငွေချေစနစ်နဲ့ရောင်းဖို့အဆင်မပြေဘူးလို့ပြောကြပါတယ်။လက်ရှိမှာတော့မြန်မာနိုင်ငံတွင်းမှာငွေလွှဲပြောင်းတာမှာပါငွေကိုအပြည့်ထုတ်လို့မရသေးဘူးလို့လည်းအမေရိကန်ကလုပ်ငန်းရှင်မတ်စနိုးချယ်ရီကပြောပြပါတယ
်။ဗမာပြည်ထက်ကိုတော့တကယ်တော့ Western Union ဆိုတာတကယ်ဒါတော့ကျွန်တော်တို့ဒီဟောပေါ့နော်တရားဝင်လွှဲနေတဲ့ဟာတွေဆိုတော့အဲ့ကနေလွှဲလို့ရှိရင်တထုတ်တဲ့လူကနာတခါထုတ်ငါသိမ့်မရတာတို့ပါတို့ဆိုအရန်ခက်ခဲရှိပါတယ်
ဘိုးဘန်ဘက်ကနိုင်ငံခြားငွေလဲနှုန်းကိုနှုတ်တယ်မတက်မခင်ကတည်းကပြည်တွင်းရွှေဈေးကတရရတက်နေတာပါမလ၈ရက်နေ့မှာတော့ပြည်တွင်းရွှေဈေးနှုန်းကတစ်ချက်သားကိုသိန်း30ထိဖြစ်ခဲ့ခြင်းမှာတော့ရန်ကုန်ရွှေလုံငန်းရှင်အသင်းရဲ့ဥက္ကဋ္ဌဦးမျိုးမြင့်ကတရုတ်နိုင်ငံပိုင်ရှင်းဟွာသတင်းဌာနကိုရွှေဈေးနဲ့ပတ်သက်ပြီးဖြေကြားခဲ့တာမှာမြန်မာဘိုးဘန်ကဈေးကွက်ထဲကိုဒေါ်လာထုတ်ရောင်းရင်ရွှေဈေးကျသွားမယ်လို့ထည့်သွင်းပြောဆိုခဲ့ပါတယ်။အဲ့ဒီအချိန်ကအမေရိကန်ဒေါ်လာကိုပြင်ပပေါက်ဈေးကကျပ်2000ကျော်ဖြစ်ခဲ့ချိန်မှာအခုချိန်မှာတော့အမေရိကန်ဒေါ်လာကိုပြင်ပပေါက်ဈေးကကျပ်3000ဖြစ်နေပါပြီ။ဒါပေမဲ့လည်းပြည်တွင်းရွှေစိန်နဲ့ချောင်းမြက်လောကမှာတော့အယားအဝယ်မကြပါဘူး။နေပြည်တော်ကချောင်းမြက်ပွဲတွေမှာလာရောက်ဝယ်ယူမှုများတယ်လို့ပဲသုံးဆွဲသူတွေဘက်ကလည်းအဝယ်လိုက်နေစေဖြစ်တယ်လို့ပြည်တွင်းရွှေချောင်းမြက်လုပ်ငန်းရှင်တွေကပြောကြပါတယ်။ဒါပေမဲ့လွန်ခဲ့တဲ့6လကနဲ့ရှင်ရင်တော့အဝယ်အနည်းငယ်ကျတယ်လို့သုံးသပ်သူတွေလည်းရှိပါတယ်ရှင်။ကျမသင်ကြီးထိုက်ပါ။
အသင်းကြီးထိုင်းစီစဉ်တင်ဆက်ပေးခဲ့တဲ့မြမရွှေဈေးကွက်လာလာအကြောင်းစီးပွားရေးကဏ္ဍမှာနားဆင်ခဲ့ရတာပါအခုဆက်ပြီးဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်အီတလီမှာ89 AD တုန်းကမီးတောင်ပေါက်ပြီးချော်ရီတွေဖုံးသွားခဲ့တဲ့ဖွန်ပင်မြို့ဟောင်းကြီးကိုနောက်ဆုံးပေါ်နှီးပညာတွေတုံးပြီးထိမ့်သိမ့်နေပါတယ်တချိန်ကပျောက်ကွယ်သွားတဲ့မြို့ဟောင်းကြီးကိုခေတ္တနှီးပညာတွေနဲ့ရေရှည်ထိမ့်သိမ့်ထားနိုင်ဖို့စူးစမ်းနေကြတဲ့အကြောင်းမတ်စုမြမွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်
ကျော်မခေ89 AD တုန်းက Vesuvius မီးတောင်ကြီးပေါက်လို့တမျိုးလုံးချော်ရီဖုံးသွားခဲ့တဲ့ပွန်ပေမြို့ကြီးကိုဒီနေ့အထိပြန်လည်တူးဖော်ရှာဖွေရေးတွေလုပ်နေတယ်လို့တူးဖော်ထားတဲ့နေရာတွေကိုဆက်လက်ထိန်းသိမ်းနိုင်ဖို့လည်းအီတလီတာဝန်ရှိသူတွေဆောင်ရွက်နေကြပါတယ်။ပြန်လည်တူးဖော်ထားတဲ့မြို့ဟောင်းကြီးတွေကလူဝင်ဖို့ခက်ခဲတဲ့မြေအောက်နေရာတွေရဲ့အခြေအနေကိုစက်ရုပ်နဲ့စောင့်ကြည့်လေ့လာနေတယ်လို့ကောင်းငင်ကနေလည်းမောင်းသူမဲ့ drone ရင်တုံးပြီးတော့လေ့လာမှတ်တမ်းတင်နေပါတယ်။အစအဦးကြီးတွေရဲ့ကြံ့ခိုင်မှုလုံခြုံမှုကိုစောင့်ကြည့်လေ့လာနိုင်ဖို့အတွက်နောက်ဆုံးပေါ်နည်းပညာတွေနဲ့ဖန်တီးထားတဲ့ sport ဆိုတဲ့ဆက်ရုပ်ခွေးနဲ့စမ်းတက်နေတာပါ American အခြေစား Boston Dynamics Company ကပြုလုပ်တဲ့ sport ခွေးဆက်ရုပ်မှာသုံးဘက်မြင်ပုံတွေရိုက်ကူးမှတ်တမ်းတင်နိုင်တဲ့ laser scanner တွေတက်ထားပြီးတော့လူတွေတော်ရုံသွားဖို့မလွယ်တဲ့နေရာတွေကိုသွားနိုင်မှတ်တမ်းတင်နိုင်ပါတယ်အဲဒါကြောင့်အင်မတန်ချင်းမြောင်းသိနေတဲ့နေရာတွေမြေအောက်လှိုင်ကူတွေတဲ့အထီကိုခွေးဆက်ရုပ်သွားပြီးတော့ပတ်ဝန်းကျင်အနေထားတွေကိုမှတ်တမ်းတင်ပေးနိုင်ပါတယ်။ဒူဖော်ရေးပြုပြင်ထိန်းသိမ်းရေးတွေအတွက်တိတ်ကိုအသုံးဝင်တဲ့နောက်ဆုံးပေါ်နည်းပညာဖြစ်တယ်လို့ခွေးဆက်ရုပ်ဖန်တီးသူတွေကပြောပါတယ်
။ che un uno scanner in grado di acquisire mentre il robot percorre il
ဆက်ရုပ်သွားတဲ့နေရာတစ်လျှောက်မှာသူ့ကိုယ်မှာတက်ထားတဲ့သုံးဘက်မြင်လေဆာစကန်နာတွေကတောက်လျှောက်ရိုက်ကူးမှတ်သားထားတဲ့အတွက်အဲ့နေရာတွေကအခြေအနေတွေကိုသိစိတ်သိရနိုင်ပါတယ်။တမယိုးကျနည်းပညာတွေသုံးပြီးတော့လေ့လာလို့မရနိုင်တဲ့အခြေအနေမျိုးလုံခြုံမှုမရှိလို့လူတွေပုံဝင်နေတဲ့နေရာမျိုးတွေအတွက်တိတ်ကိုသုံးဝင်ပါတယ
်ပြန်လည်တူးဖော်ထားတဲ့မြို့ဟောင်းနေရာတွေကိုစောင့်ကြည့်ထိန်းသိမ်းတဲ့နေရာမှာရောဆက်လက်တူးဖော်ပြင်ဆင်မောမှန်နေတဲ့နေရာတွေရဲ့အခြေအနေတွေကိုပိုပြီးသိရနိုင်အောင်ပါဆက်ရုပ်ခွေးကိုအသုံးပြုတဲ့အတွက်ရှေးဟောင်းမြို့ကြီးအတွက်သာမကဒီမှာအလုပ်လုပ်နေကြသူတွေအားလုံးအတွက်ပါပို့ပြီးတော့ဘေးကင်းလုံခြုံနိုင်ပါတယ
်Il cane robot ci consente di esplorare, monitorare anche delle strutture.
Questo è un giorno, mi auguro di sapere che non lo leggo su da noi, Yabare. Tu mi hai scelto un po' di cuore, tu hai mi auguro di fare un po' di cuore, tu hai 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 un po' di
လက်ရှိဆက်ရုပ်နည်းပညာတွေထဲမှာရှေးအပြည့်ဆုံးနည်းပညာတွေနဲ့လှုပ်ထားတယ်လို့ဆိုတဲ့ဒီခွေးဆက်ရုပ်ကဘလောက်ခက်ခဲတဲ့အတားအဆီးတွေရှိပါစေကြော်လွှားသွားနိုင်တယ်လို့လည်းပြောပါတယ်။ဆက်ရုပ်ခွေးမှာ360ဒီဂရီပတ်လည်ရိုက်ကူးနိုင်တဲ့ကင်မရာတွေပါတာကြောင့်သူ့ရောက်ရာပတ်လည်ကနေရာတွေကိုတိုက်ရိုက်ပြသနိုင်တဲ့အတွက်လူတွေမသွားနိုင်တဲ့နေရာတွေကအခြေအနေတွေကိုဘေးကင်းကင်းမြန်မြန်ဆန်ဆန်နဲ့လေ့လာဆန်းစစ်နိုင်မှာဖြစ်ပါတယ်
။ Le potenzialità di ogni spot non si fermano qui.
grazie alla partnership con Reply che si occupa di sviluppare
l'intelligenza artificiale a mio avviso. Spot ye AI ngai tu ko phan di de Reply ni pinya longan ji chang tacha sesa a myu sari ti twin the twin tha nai ma le. Seok ga yai ku phat ta de chelet ti ko chet chin tou tat pya ra myu. Let shi ma myin ya bi me naw phit la nai me chi ni ri ko tou tat pya ra myu ri lou nai ma le.အထူးပေါ်ရသေးတဲ့နေရာတွေကအတိုက်အတာတွေရိုးရင်းပျက်စီးမှုအခြေအနေဘယ်လောက်ရှိနေတယ်လဲ။နောက်လူတွေသွားဖို့ပတ်ဝန်းကျင်နေတာအခက်အခဲဘယ်လောက်ရှိတယ်လဲဆိုတာမျိုးတွေအထိတွက်ချက်နိုင်ပါတယ
်။အခုလိုအစ်စ်မြက်ရှေပြေးဤပညာတုံခွေးဆက်ရုံနဲ့ပွန်ပေမြို့ဟောင်းကြီးရဲ့သွားလာဖို့ခက်ခဲနေသေးတဲ့နေရာတွေမြေအောက်နေရာတွေကိုလေလာဆောင်ကြည့်မှတ်တမ်းတင်နေတယ်လို့သုံးဖက်မြင်ရုံလုံးကျစကန်လုပ်နိုင်တဲ့လေဆာစကန်နာတပ်ထားတဲ့မောင်းသူမဲ့ drone ရင်နဲ့လဲကောင်းငင်ကနေအခြေအနေတွေကိုလေ့လာနေပါတယ်
။ El primo laser scanner volante.Presente sul mercato perché ha tutta una serie di innovazioni tecnologiche che lo distinguono da un normale drone.
Si qua tema per quanto riguarda il laser scanner ဖြစ်ပါတယ်။ Taman drone ရှင်တွေနဲ့မတူထူးခြားတဲ့ဤပညာသစ်တွေအများကြီးပါပါတယ်။သူ့ဘာသာပြန်တန်းသွားလာနိုင်ပြီးတော့ပြန်တန်းသွားလာနေခြင်းတစ်လျှောက်လုံးကောင်းရင်ကနေပြီးတော့ဘာတွေမြင်ရရလဲဆိုတာကိုတိုက်ရိုက်မှတ်တမ်းတင်နေပါတယ်။ကင်မရာ၅ခုကရိုက်ကူးနေတာတွေကိုတက်ဆိုင်တဲ့ cloud ထဲမှာအချိန်နဲ့တပြေးညီမှတ်တမ်းတင်သိမ်းပြီးပါတယ်။
မောင်းသူမဲ့ drone ရင်ကိုအဝေးကနေထိန်းချုပ်ဖို့မလိုတဲ့အပြင်ပြန်တန်းသွားနေရင်လည်း battery ကုန်တော့မယ်ဆိုတာကိုလည်းသူ့အလိုလိုသိအောင်လုပ်ထားတဲ့အတွက် battery ကုန်ကနေပြီဆိုရင်သူ့နေရာကိုသူပြန်ဆင်းသက်လာမှာဖြစ်ပါတယ်။ sensor နည်းပညာတွေ၊သုံးဖက်မြင်ရုံလုံးကျမြင်နိုင်တဲ့ laser နည်းပညာတွေ၊ camera တွေကြောင့် drone ကနေမှတ်တမ်းတင်ပေးတဲ့အချက်လက်တွေကိုတွက်ချက်ပြီးတော့လိုအပ်တဲ့ data တွက်ချက်မှုတွေ၊စစ်ဆေးမှုတွေ၊ထိန်းသိမ်းမှုတွေကိုလုပ်နိုင်မှာဖြစ်ပါတယ်။ EK 150လောက်ကျယ်ဝန်းတဲ့ရှေးဟောင်းသုတေသနနေရာကြီးမှာအခုလိုနောက်ဆုံးပေါ်နည်းပညာတွေကိုအသုံးပြုတဲ့အတွက်သိလိုတဲ့အချက်အလက်အတိအကျကိုသိရနိုင်တယ်လို့ရှေးဟောင်းသုတေသနပညာရှင်တွေပြည်သူကတွေကပြောပါတယ်။ Pompeii Archaeological Park လို့သတ်မှတ်ထားတဲ့ဒီနေရာကြီးကိုနောက်ဆုံးပေါ်ဤပညာသုံးပြီးတော့ရေရှည်ထိန်းသိမ်းနိုင်ဖို့စီမံကိန်းချဆောင်ရွက်နေပြီမဲ့ကျွမ်းကျင်ပညာရှင်တွေနေရာမှာဆက်ရုပ်တွေနဲ့အစားထိုးသွားမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်
။l'importante è di di usare la tecnologia lì dove serve.
Pompeii Shehong Area ထိန်းသိမ်းရေး project အတွက်လိုအပ်တဲ့နေရာတွေမှာဒီပညာကိုအသုံးချနိုင်ဖို့အရေးကြီးပါတယ်။လူတွေကတော့မရှိမဖြစ်လိုအပ်နေမှာဖြစ်ပါတယ်။ဒါကြောင့်ဒီနေရာကိုဆက်ရုပ်ခွေးတစ်မျိုးတည်းနဲ့ထိန်းသိမ်းစောင့်ရှောက်တာမျိုးတော့ဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူး။ဆက်ရုပ်တွေကိုပဲအားကိုးဖို့ကျွန်တော်တို့မရည်ရွယ်ထားပါဘူး။
ဆက်ရုပ်တွေကိုပဲအားကိုးသွားမှာမဟုတ်ပေမဲ့တစ်ချိန်ကချော်ရီတွေဖုံးခဲ့တဲ့ဒီမျိုးဟောင်းကြီးနေရာကိုအထီးရောက်ဆုံးတူးဖို့ပြင်ဆင်ထိမ့်သိမ်းမွမ်းမံမှုတွေလုပ်နိုင်ဖို့အတွက်ပွန်ပေမျိုးဟောင်းတာဝန်ရှိသူတွေကရှေ့ပြေးဤပညာကုမ္ပဏီတွေနဲ့ပေါင်းပြီးတော့လေလာစူးစမ်းမှုတွေဖန်တီးမှုတွေလုပ်နေကြပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
မဆုမြမွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုတင်ဆက်ပေးခဲ့တာနားဆင်ခဲ့ရတာပါအခုဆက်ပြီးတော့မအေးတန်နာကျော်တင်ဆက်ပေးထားတဲ့တက်တက်ရောင်သတင်းလောအစီအစဉ်ကိုရှုစားနားဆင်ကြရအောင်ပါလန်ဒန်မြို့တော်မှာကျင်းပတဲ့ London Fashion သတင်းပတ်မှာတော့ပထမဆုံးနေ့ Fashion Show မှာ10မိနစ်ငြိမ်သက်ပြီးကွယ်လွန်သူပြည်မာကြီး Alice Bag ကိုဂါရဝပြုသွားသလိုအင်္ဂလန်ဘောလုံးသမားဟောင်း David Beckham ကလည်းလူအများနဲ့တန်းစီပြီးလာရောက်ဂါရဝပြုသွားပါတယ်တက်တက်ရောင်သတင်းလောမှာမအေးတန်နာကျော်တင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါစက်တင်ဘာလ10ရက်နေ့မှာကွယ်လွန်သွားတဲ့ဗြိတိသျှဘီရင်မာကြီးကိုဂါရဝပြုတဲ့အနေနဲ့လန်ဒန်မှာကျင်းပတဲ့ London Fashion သတင်းပတ် Fashion Show မှာတော့တစ်မိနစ်ငြိမ်သက်အထိမ်းအမှတ်ပြုလုပ်ခဲ့ကြတာပါတူရကီဒီဇိုင်နာဘိုရာအက်ဆူကမြန်မာကြီးရဲ့ဇာပနာအခမ်းအနားကျင်းပနေခြင်းတနိုင်ငံလုံးအတွက်အထူးကြေကွဲပွဲဂါလာကိုဖျက်ဆီးနေရတဲ့အနေအထားကိုထင်ဟပ်ပြီးတော့အခုလိုမျိုးမြန်မာကြီးကိုအယူအသည်ပြုဖို့အရေးကြီးပါတယ်လို့ရိုက်တာသတင်းဌာနကပြောသွားခဲ့ပါတယ
် say so it's just showing that respect that also showing that we are
ဒီဇိုင်နာအက်ဆူကသူ့ရဲ့ထုံးစံအတွန်းဖက်တွေခံများများမင်းကလေးဆန်ဆန်လက်ရာတွေပြခဲ့ပြီးတော့သူကစစ်ဖက်ဆိုင်ရာပေါ်ဒက်ဂျက်ကက်မျိုးတွေအုပ်ထုပ်တွေနဲ့သူ့ရဲ့ show ကို London Scottish House မှာကျင်းပသွားတာပါ
For this season like I wanted to create something contrasting innocence and strength at the same
time ဒီကောင်မှာအပြည့်ကင်းစင်မှုနဲ့အားဆိုတဲ့ဆန့်ကျင်မဲ့အရာနှစ်ခုကိုရှင်တွဲဖန်တီးခဲ့ပါတယ် မကောင်းဆိုးဝါးနဲ့ရင်ဆိုင်နိုင်မှုကကြမ်းတမ်းမှုပဲမဟုတ်ပါဘူး။တစ်ဖက်ကနူးညံ့ပျော်ပြားမှုနဲ့လည်းအနိုင်ယူနိုင်တယ်ဆိုတာကိုပြချင်ပါတယ်လို့သူကပြောသွားပါတယ်။ဒီဒီဇိုင်နာဘိုရာ X2 ကဗီဂျင်မာကြီးအလစ်ဇဘက်နဲ့နှစ်ခါတွေ့ဆုံပြီးတော့ဗီဂျင်မာကြီးကထူးခြားတဲ့ကိုယ်ရည်ကိုယ်သွေးရှိတဲ့သူသူ့ရဲ့ဖန်တီးမှုတွေကိုလည်းစိတ်ဝင်စားခဲ့တယ်လို့ပြောပါတယ်။ဗြိတိန်နိုင်ငံမှာအလစ်ဇဘက်ဗီဂျင်မာကြီးကွယ်လွန်ခြင်းဖြစ်ပေမဲ့လည်းလန်ဒန်ဖက်ရှင်တင်ပတ်ကိုတော့အစီအစဉ်ထားတဲ့အတိုင်းကျင်းပသွားဖို့တော်ဝင်ထုံးတဲ့စီကန်တွေနဲ့အတူလိုက်နာပြုလုပ်သွားမှာဖြစ်တယ်လို့အခမ်းအနားစီစဉ်သူတွေကပြောထားပါတယ်။ဒီလိုမျိုးဗြိတိန်ဗီဂျင်မာကြီးကွယ်လွန်ဆုံးမမှုတွေတနိုင်ငံလုံးအထူးဝန်းနဲ့ကြေကွဲကမ္ဘာခေါင်းဆောင်တွေကလည်းဇာပနာအခမ်းအနားတက်ရောက်ခဲ့ကြတာပါ။ဗီဂျင်မာကြီးရဲ့ခေါင်းတလောက်ကိုဗြိတိန်လွှတ်တော်မှာထားပေးခဲ့စဉ်၄ရက်အတွင်းမှာလည်းလူပေါင်းများစွာနေစဉ်နိုင်ပေါင်းများစွာတန်းစီဆောင်ဆောင်ပြီးတော့ဗီဂျင်မာကြီးကိုနောက်ဆုံးနှုတ်ဆက်ကာရဝပြုခဲ့ကြတာဖြစ်ပါတယ်။အဲ့လိုလာပြီးတော့ကာရဝပြုကြတဲ့သူတွေထဲမှာအင်္ဂလန်ဘောလုံးအကျော်မော်ဟာဒေးဗစ်ဘက်ကမ်မ်လည်းပါဝင်ပါတယ်။ဗီဂျင်မာကြီးရဲ့ခေါင်းတလောက်ကိုကာရဝပြုနိုင်မှုအများသူကနေသူ73နာရီကျော်ကြောင်တန်းစီခဲ့ပါတယ်။အရင်ကအင်္ဂလန်အသင်း Manchester United နဲ့ဥရောပအသင်း Real Madrid မှာကစားခဲ့သူအခုလက်ရှိ American ပြည်အောင်စု Inter Miami ဘောလုံးအသင်းတွဲဘက်ပိုင်းဆိုင်နဲ့David Beckham ကမနေ့2/25မှာလာပြီးတော့တန်းစီခဲ့တာပါ
It's hard to explain you know it's very emotional and you know the silence
ဒီမှာကြီးခွလွန်သွားတဲ့ကိစ္စကအထူးစိတ်ထဲမှာကြေကွဲခံစားရပါတယ်ရှင်းပြဖို့ခက်ပါတယ်လို့ David Beckham ကပြောသွားပါတယ်အနေရောင်အုတ်ထုတ်ပြရင်အနေရောင်ဝတ်ဆုံးအနေရောင်လဲစီးလို့ ਨੇ David Beckham ကလူများကြားထဲမှာတယောက်တည်းတန်းလာစီခဲ့တာပါညတကောင်2နာရီကျော်တည်းကစပြီးတော့တန်းစီခဲ့တာနောက်နေ့ညနေ3နာရီမခွဲခင်လေးမှာဗီဂျင်မာကြီးရဲ့ခေါင်းတလားထားတဲ့နေရာကိုသူရောက်ခဲ့ပါတယ်။ဒေးဗစ်ဖက်ကမ်ကဥကောင်းကိုညမျက်စိကိုမှိတ်ပြီးတော့ဗီဂျင်မာကြီးကိုကရဝပြုသွားတာတွေ့ရပါတယ်။အရင်သတင်းဘက်ကဒေးဗစ်ဖက်ကမ်ရဲ့ Instagram စာမျက်နှာမှာတော့ဗီဂျင်မာကြီးကွယ်လွန်သွားတဲ့အတွက်သူတကယ်ပဲဝမ်းနဲ့ကြွေခဲ့မိတယ်လို့ရေးထားပါတယ်။ကျွန်တော်တို့ဘလောက်ကြေကွဲဝမ်းနဲ့ခံစားနေရလဲဆိုတာချင်းဗီဂျင်မာကြီးကဒီတိုင်းပြည်ကလူလူနဲ့ကဘာအတွက်ဘလောက်အရေးပါလဲဆိုတာသိနိုင်ပါတယ်။သူ့ရဲ့ဥဆောင်မှုကကျွန်တော်တို့ကိုအများကြီးစိတ်တရေရမြင့်တင်ပေးခဲ့ပါတယ်။ဗီဂျင်မာကြီးကခဲခဲတဲ့ကာလတွေအတွင်းမှာကျွန်တော်တို့အတွက်စိတ်သက်သာရာရရှိခဲ့ပါတယ်လို့ရေးထားပါတယ်။အခုလိုမျိုးလူထုကာရဝပြုနိုင်မှုဝက်စ်မင်စတာခန်းမမှာထားရှိပေးတဲ့ဗီဂျင်မာကြီးရဲ့ခေါင်းတလောက်ကိုလူပေါင်း9သိန်းခွဲလောက်လာပြီးတော့ကာရဝပြုသွားတယ်လို့ကနအုပ်ခန့်မှန်းချက်တွေထွက်ထားပါတယ်။
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
us. ဒီတက်တဲ့ရောင်တွေလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာရနေ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်
။မေးတန်တာကြောင့်စီစဉ်တက်ဆက်ပေးထားတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာပါ။အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုဦးတင်မောင်တန်းကဆက်ပြီးပြောပြပေးမှာပါရှင
်။ဒီကနေ့ကျင်းပတဲ့ကွယ်လွန်သူရေတိပ်ပြည်မာကြီးဒုတိယမြောက်အလစ်ဘတ်ရဲ့နိုင်ငံတော်စာပတကိုကမ္ဘာခေါင်းဆောင်တွေတော်ဝင်မိသားစုတွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေတက်ရောက်ခဲ့ကြပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာပြည်ထောင်နိုင်ငံကအခုခါမှပြန်လာနေပြီးလာမယ့်ဗုဒ္ဓဦးနဲ့ကုလသမဂ္ဂထွေထွေညီလာခံဘေးဘန်းမှာပြည်ထောင်ဝန်ကြီးချုပ် List Trust နဲ့တွေ့ဆုံဖို့ရှိပါတယ်စက်တင်ဘာလ16ရက်နေ့ကစကိုင်းတိုင်းတပင်းမြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနဲ့မစင်မချင်းပစ်ခတ်မှုတွေကြောင့်ကလေးငယ်17ယောက်သေဆုံးခဲ့ရကြောင်းနဲ့အခုလိုကလေးငယ်တွေကိုမတိုက်ခိုက်ဖို့ကုလသမဂ္ဂကလေးများရံမငွေအဖွဲ့ UNICEF ကဒီကနေ့တောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့တောက်ချာနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်လက်နက်ကြီးကြီးတွေကျခဲ့တဲ့ပစ်ခတ်မှုဟာမြန်မာစစ်တပ်ရဲ့လက်ချက်ဖြစ်ပြီးဒေသတွင်းတည်ငြိမ်ရေးကိုထိခိုက်လာတဲ့ဒုက္ခဖြစ်တာကြောင့်စစ်ကောင်စီပေါ်နိုင်ငံတကာရဲ့လက်နက်ရောင်းချတင်ပို့မှုပိတ်ဆို့အရေးကြီးလိုအပ်နေပြီဆိုတာပြသနေတဲ့အကြောင်းအေးအေးရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ကဒီနေ့အွန်လိုင်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
တင်းလာညအတွက်တင်းအချင်းချုပ်ကိုဥတည်မောင်းတန်ပြပြပေးခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ချမ်းရှောင်ကန်းနဲ့ BJ Eliop တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီမှာလည်းတစ်လှည့်ပြန်နာဆင်နိုင်ပါတယ် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းနေပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်ကျမအလီမာပါ
This program has come to you from the Voice of America, Washington.